Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ28ရက်တနင်္လာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးသွားမှာပါစီးရီးယားနိုင်ငံ Homes မြို့ကဒီဘုံခွဲတိုက်ခိုက်မှုအတွင်းလူ19ဦးထဲမှနေသေဆုံးသွားတာ။နောက်ဒီ IS စစ်သွေးကြတွေလက်ထဲကနေ Ramadi မြို့ကိုပြန်လည်ထိန်းချုပ်နိုင်လိုက်ပြီလို့ Iraq စစ်ဖက်အရာရှိတွေကပြောဆိုလိုက်တာ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်ရင်
။ကောင်းပါပြီရှင်။ကချင်ပြည်နယ်ဖားကန်ကြောက်စိန်တူးဖော်ရဒေသကမြေစာပုံပြိုကျမှုကြောင့်လူအသေးအပြောက်တွေအတော်များများရှိခဲ့တဲ့အတွက်ကြောက်စိန်တူးဖော်တဲ့နယ်မြေမှာအာဏာပိုင်တွေကထိန်းချုပ်မှုတွေပုံမလှုပ်ဆောင်သွားဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့
နီလန်တလုံခင်ဖားကန်ရန်နယ်မြေမှာကျောက်စင်းတူဖော်ရီလုံငန်းများကိုလုံးဝပိတ်သိမ်းခြင်းဖြစ်ပါတယ်။နီလာနှစ
်တတူရင်ဝန်ကြီးဒီကံပါရှင်တတူရင်တူဝန်ကြီးပြောသွားတာပါပြည်စုံကနောက်ပိုင်းမှနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်လက်ကျွန်းလူတက်မှုတည်ရင်ချမှတ်ချက်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံဝန်ကြီးချုပ်ရဲ့တုတ်ပြန်မှုနဲ့ကာလုံလှုပ်ပိုင်ခွင့်ဥပဒေတရားချမှတ်ဖို့စူးစမ်းနေကြတဲ့အပေါ်ဝေဖန်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့တနင်္လာနေ့ညထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင်။
Homes မြို့ကဒီကနေ့ဘုံခွဲတိုက်ခိုက်မှုအတွင်လူ19ဦးထက်မနည်းသေဆုံးခဲ့ပါတယ်။ပထမကြိမ်ဘုံခွဲမှုကြောင့်အပျက်စီးတွေကိုဒေသခံလူတွေကဝိုင်းချီနေချိန်မှာအသေးခံဘုံခွဲသမားဟာသူ့ကိုယ်မှာပတ်ထားတဲ့ဘုံကိုဖောက်ခွဲလိုက်တာပါ။မြို့လယ်မှာရှိတဲ့ El Zara အရက်ကဒီပောက်ကွဲမှုအတွင်လူဘယ်လောက်သေဆုံးတယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။စီးရီးယားနိုင်ငံပိုင်သတင်းဌာနကတော့လူ19ဦးသေဆုံးတယ်လို့ပြောဆိုပြီးဒီစီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကတော့32ဦးသေဆုံးတယ်လို့ပြောဆိုထားတာပါ။ဒီတိုက်ခိုက်မှုတွေအတွင်းလူအတော်များများဒဏ်ရာရသွားပါတယ်။နောက်တက်လာမယ့်အစိုးရအတွက်မြို့တော်ကတပုံတွေကြီးစိုးထားတဲ့နေရာတချို့ကိုထိန်းချုပ်ဖို့စူးစမ်းနေတဲ့ဒီနှစ်ဖက်ရင်ဆိုင်တိုက်ခိုက်သူတွေအကြားအပြစ်ခတ်ရစဲဖို့ဒီလအစောပိုင်းမှာသဘောတူညီမှုရပြီးတဲ့နောက်ဒါဟာ Homes မှာဒုတိယအကြိမ်မြောက်ဘုံထပ်မံပောက်ကွဲခဲ့တာဖြစ်ပါတယ်။ဒီတော့တွင်လွန်ခဲ့တဲ့စက်တင်ဘာကကုလသမဂ္ဂရဲ့အစီအစဉ်နဲ့ဒီတပုံအဖွဲ့တွေနဲ့သမရဘရှာအာဆက်တို့ဒီအစိုးရအကြားလူသားချင်းစာနာမှုအကူအညီပေးအစီအစဉ်ကိုစတင်တဲ့အနေနဲ့မြို့သုံးမြို့မှာကယ်ဆယ်ရေးအစီအစဉ်တွေစတင်နေပါတယ်။လေဘနွန်နယ်စပ်နဲ့ကယ်လီရဲ့ဇဘာဒနီကဒီနောက်ဆုံးကြန့်ရှိနေတဲ့သဘုံအမာခံစခန်းကနေတပ်ဖွဲ့ဝင်120ကျော်နဲ့ဒဏ်ရာရသူတွေဟာလေဘနွန်ကိုတွားရောက်နေပြီးအဲဒီကနေတဆင့်တူရကီဘက်ကိုလေယာဉ်နဲ့သွားမှာပါ။ဒီနောက်မှာတော့စီးရီးယားနိုင်ငံတွင်းကအတိုက်ခံတွေထိန်းချုပ်ထားတဲ့ဒေသမှာနေထိုင်မှာဖြစ်တယ်လို့ဒီလူခွင့်စောင့်ကြည့်ရေးအဖွဲ့အကြီးအကဲရမီအဗ်ဒဲရမန်ကပြောပါတယ်။ရသားရီအပါဝင်လူပေါင်း335ဦးကတော့စီးရီးယားကအစိုးရနှစ်ဖွဲ့ထိန်းချုပ်ထားတဲ့ဒီစီးရီးယားအရှေ့မြောက်ပိုင်းကခြေရာတွေကနေသက်ဆိုင်ရာဒေသတွေကိုအိမ်နီးချင်းနိုင်ငံတွေကနေတဆင့်ဖြတ်တန်းပြီးသွားနေကြပါတယ်။ရှီယက်မွတ်စလင်တွေအများစုနေထိုင်တဲ့ဖိုဝါနဲ့ဖာယာဒေသခံတွေဟာတူရကီကိုထွက်ခွာနေပြီးအဲဒီကနေလေဘနွန်ကိုလေကြောင်းကနေတွားရောက်มาဖြစ်ပြီးတဲ့နောက်ဒီဒမတ်စကတ်ကိုသွားมาပါ2011ခုနှစ်ကနေစတင်ခဲ့တဲ့စီးရီးယားနိုင်ငံကပြည်ပခါတွေအတွင်းလူပေါင်း2,000ခွဲလောက်တည်ဆုံးခဲ့ပြီးဖြစ်ပြီး4,000လောက်တိုင်းပြည်ကနေထွက်ခွာခဲ့ရပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့လေစိတ်နာကလမ်းမှာဒီကနေ့အသေးခံဘုံးတောင်ဖောက်ခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးအရသားတဦးတည်ဆုံးပြီး73ဦးဒဏ်ရာရသွားတယ်လို့ဒေသအာဏာမင်းတွေကပြောပါတယ်အဆောင်အုံတချို့ပါပျက်စီးသွားရတဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာပါလို့တာလီဘန်ဘိုင်နီဘက်ကကြေညာခဲ့ပါတယ်နိုင်ငံသားလူညုံရေးတပ်ဖွဲ့ဝင်တွေတုံးလေးရှိတဲ့ထရက်ကားနဲ့ဆင်တူတဲ့ကားတစ်စင်းကိုပြင်မှတ်ထားတာထင်ရှားပါတယ်လို့ရဲတွေကပြောပါတယ်ဒီတိုက်ခိုက်မှုဟာပါကစ္စတန်စစ်ဗိုလ်ချုပ်ကြီးရာဟီရှရစ်ကတာလီဘန်တွေနဲ့ဆွေးနွေးပွဲအသစ်တွေပြန်ဆဖို့ကဘူးမြို့ကိုရောက်လာပြီးနောက်တနေ့မှဖြစ်ပေါ်လာရတာပ
ါ IS စစ်သွေးကြတွေလက်ထဲကနေရမာဒီမြို့ကိုပြန်လည်ထိန်းချုပ်နိုင်လိုက်ပြီးနိုင်ငံတော်အလံကိုအစိုးရယုံဝင်းနဲ့မှလွင့်ထူနိုင်လိုက်ပြီးလို့အီရတ်စစ်ဖက်အရာရှိတွေကပြောပါတယ်အီရတ်တပ်ဖွဲ့ဝင်တွေကရမာဒီမြို့ကလမ်းတွေကိုလိုက်လံရှင်းလင်းနေပြီး IS စံပတ်စစ်သေးကြတွေဒီမြို့ကမထွက်ခွာခင်မှာထောင်ချောက်ဆင်ထားခဲ့တဲ့ဘုံတွေကိုလိုက်လံရှာဖွေနေပါတယ်။တနင်္လာနေ့ကဒေသကိုပြန်လည်ထိန်းချုပ်လိုက်ပြီးတဲ့နောက်အီရတ်တပ်ဖွဲ့ဝင်တွေကအစိုးရအစောက်ဦးဝင်းကိုတွားရောက်ရှင်းလင်းနေခဲ့တာပါ။ Amber ဒေသရဲ့မြို့တော်ကိုမေလရုံက IS အဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ခဲ့တာပါ။ Jihadist အစံဖက်သမားတချို့မြို့ထဲမှာရှိနေနိုင်နေပေမဲ့မနေ့ကအစံဖက်သမားတွေပြန်လည်ဆုတ်ခွာသွားပြီးတဲ့နောက်ပိုင်းမှာတော့တစုံတရာခုခံမှုမျိုးကိုမတွေ့ရဘူးလို့အာနာပိုင်နေကပြောပါတယ်။အခုလိုချင်းနေအောင်မှလူဘလောက်တည်ဆုံနေဆိုတာမျိုးလည်းအတိမပြုတ်နိုင်သေးပါဘူး။ဘက်ဒက်မျိုးအနောက်ဘက်ကီလိုမီတာ100လောက်မှရှိတဲ့ဒီရမန်ဒီမျိုးလည်းမှာ အရက်သားတွေဘလောက်များများရှိနေသေးလဲဆိုတာလည်းရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းမြို့ကန်တော်တော်များများကိုအနီးအနားကဆေးရုံမှာနေရာချထားပေးတယ်လို့ Iraq အနာပိုင်တူကပြောပါရယ်။လာပေါင်းများစွာစီစဉ်မြှိနှိုင်းခဲ့ကြပြီးတဲ့နောက် American ဦးဆောင်တဲ့ညွန်မောင်းဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ Iraq တပ်ဖွဲ့ဝင်တွေက IS စစ်သည်ကြွားတွေလက်ထဲကနေဒီမြို့ကိုပြန်လည်ထိန်းချုပ်ဖို့လုံခဲ့တဲ့သတင်းပတ်အတွင်းကလေးကစတင်ကြိုးပမ်းခဲ့ကြတာဖြစ်ပါရယ်ခင်ဗျာ။
အငင်းပွားဝယ်ဖြစ်နေတဲ့တောင်တရုတ်ပင်လယ်တွင်ကဖိလစ်ပိုင်တို့ထိန်းချုပ်ထားတဲ့ကျွန်းစုတစ်ခုပေါ်ကိုဖိလစ်ပိုင်ဆန္ဒပြသူအုပ်စုတစုရောက်လာခဲ့တဲ့ကိစ္စမကြေနပ်ချက်တွေကိုတရုတ်တို့ဘက်ကဒီကနေ့ဒီဇင်ဘာ28ရက်နေ့မှာပြသလိုက်ပါတယ်။စပါတလီကျွန်းစုတွေအနီးကတူတီကျွန်းပေါ်ကိုစနေနေ့မှာပဲကျောင်းသားအများစုပါတဲ့ဖိလစ်ပိုင်နိုင်ငံကဆန္ဒပြသူအယောက်50လောက်ရောက်ရှိလာတာပါ။ဖိလစ်ပိုင်နိုင်ငံရဲ့မူပိုင်ဖြစ်တဲ့စီဝါရေးစုံတွေကိုတရုတ်ဘက်ကတစားစားနဲ့ကျူးကျော်လာတာကိုဆန္ဒပြသူတွေကစန့်ကျင်ကြတာဖြစ်တယ်လို့ကျွန်းအုပ်ချုပ်ရေးမှူးအိုဂျီနိုပီတိုအိုနိုကပြောပါတယ်ကြီးမားတဲ့ရေနံသဘာဝတန်ငွေတိုက်တွေရှိတယ်လို့ထင်မြင်ယူဆရတဲ့တောင်တရုတ်ပင်လယ်ပိုင်တဲ့အားလုံးကိုသူပိုင်တယ်လို့တရုတ်ဘက်ကပြောဆိုနေတာပါဒေါ်လာ5ဘီလီယံတန်တဲ့ရေကြောင်းကုန်သွယ်မှုတွေကလည်းဒီဒေသတွေမှာနှစ်စဉ်ဖြတ်သန်းသွားလာနေတာဖြစ်ပါတယ်ဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်ဗီယက်နမ်တို့ကလည်းရေပိုင်တဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေကြပါတယ်ဖိလစ်ပိုင်ရဲ့လုပ်ရက်ကိုတရုတ်ဘက်ကအတော့ကိုစိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းစပါတလီကျွန်းစုတွေရဲ့အချုပ်အခြာအာဏာကိုတရုတ်ဘက်ကငြင်းချမ်းမရှိပိုင်ဆိုင်တယ်ဆိုပြီးတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလူခန့်ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီလအစောပိုင်းကတောင်တရုတ်ပင်လယ်တွင်မုန်တိုင်းတက်ခတ်ခဲ့တဲ့အတွက်လုံခြုံရေးကိုအကြောင်းပြပြီးအငင်းပွားဝယ်ဖြစ်နေတဲ့ရေပိုင်နဲ့အတွင်းရွက်မလွှင့်ဖို့အဲ့ဒီအကြောင်းသားအုပ်စုကိုအစိုးရနဲ့စစ်တပ်အရာရှိတွေကတားမြစ်ဖို့ကြိုးစားခဲ့ပါတယ်တောင်တရုတ်ပင်လယ်အတွင်းလူလုံခြုံခုနှစ်ခုကိုခက်မြန်မြန်ဆောက်လုပ်နေတဲ့တရုတ်တို့နဲ့တင်းမာမှုတွေရှော့ချဖို့ကြိုးစားနေတဲ့ဖိလစ်ပိုင်နိုင်ငံဘက်ကလည်းဆန္ဒပြသူတွေရဲ့လုပ်ရက်အတွက်တရုတ်ရဲ့တုံ့ပြန်မှုအပေါ်စိုးရိမ်မှုတွေရှိနေပါတယ်တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့သဟိတ်ကတရားရုံးရဲ့စီရင်ဆုံးဖြတ်ချက်ကိုခံယူဖို့ဖိလစ်ပိုင်နိုင်ငံဘက်ကစိန်ခေါ်ခဲ့ပေမဲ့တရုတ်တို့ဘက်ကဒီစိန်ခေါ်ချက်ကိုအခုချိန်ထိအတိအမှတ်ပြခြင်းမရှိသေးပါဘူးခင်ဗျာ
UA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တင်းလာနေကြပဲသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရယ်ဗြိတိန်နိုင်ငံသားခီးသွန်းဦးကိုတပ်ဖြတ်တဲ့ဆိုပြီးမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းတရားရုံးကတရားချမှတ်လိုက်တာနဲ့ပတ်သက်လို့ဒီတရားရုံးရဲ့အဆုံးဖြတ်ကိုလေးစားသင့်တယ်လို့ထိုင်းတရားရေးစနစ်ဟာလူတွေရဲ့ဖိအားပေးမှုအပေါ်လိုက်ပြီးတော့ပြောင်းလဲမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ် Project Chan ဝန်ကြီးကပြောဆိုလိုက်ပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းဝန်ကြီးချုပ်ကအခုလိုပြောသွားတာပါအယူခံဝင်ခွင့်ဆိုတာကမ္ဘာတဝန်းလုံးမှာရှိတယ်လို့ထိုင်းနိုင်ငံမှာလည်းရှိတဲ့အပြင်လူတွေကဖိအားပေးရတာကြောင့်လှုပ်ပေးဖို့လုံမလားဆိုပြီးတော့လည်းဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာမကြေမနက်နဲ့ပြောဆိုသွားပါတယ်။2014ခုနှစ်အတွင်းကော့တောင်ကျွန်းကမ်းခြေတစ်ခုမှာအသက်23နှစ်အရွယ်ဟန်နာဝစ်သရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့ကိုတတ်မှုနဲ့ဒီမြန်မာနိုင်ငံသားဖြစ်သူဇော်လင်းနဲ့ဝင်းဇော်ထွန်းတို့ကိုထိုင်းတရားရုံးကဒီဇင်ဘာလ28ရက်ကြာသပတေးနေ့ကတင်ပြန်ချမှတ်လိုက်တာပါ။သူတို့နှစ်ယောက်ကိုပြန်လှုပ်ပေးဖို့ဆိုပြီးတော့ရန်ကုန်နဲ့မြန်မာနိုင်ငံနေဆက်ဒေသမြို့ကြီးတွေအပြင်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကလည်းထိုင်းတန်ယုံတွေရှိမှကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။ဒီလူသတ်မှုနဲ့ပတ်သက်လို့ထိုင်းရဲဌာနကသတင်းစာရှင်းလင်းပွဲတစ်ရက်ကိုထိုင်းနိုင်ငံမှာမနေ့ကကျင်းပခဲ့ပါတယ်။သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကပွင့်လင်းမြင်သာမှုရှိတယ်လို့လူသတ်မှုကျူးလွန်သူအဖြစ်ဆက်ဆက်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ယောက်ကိုတည်ထောင်ချမှတ်လိုက်တာနှစ်နိုင်ငံကြားဆက်ဆံရေးကိုထိခဲ့စေမှာမဟုတ်ဘူးလို့ထိုင်းရဲချုပ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားခဲ့ပါတယ်။ဒါအပြင်လူအုပ်စုအချို့ရဲ့ကိုယ်ပိုင်ကြိုးစီးပွားအတွက်သူတို့အလို့ကြအတုံးချမခံဖို့မြန်မာလူမှုကိုတောင်းဆိုတဲ့အကြောင်းနဲ့ထိုင်းရတဲ့ဖွဲ့ပြောခွင့်ရဒူဘိုကျိုးကပြောသွားခဲ့ပါရခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းကိုရီးယားနိုင်ငံကအမျိုးသမီးတွေကိုလိင်ပိုင်းဆန်ရဖျော်ဖြေဖို့ဂျပန်ဘက်ကအတင်းကျပ်လှုပ်ဆောင်ခဲ့တဲ့တမိုင်းနဲ့ချီပြီးအငင်းပွားစရာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားနဲ့ဂျပန်တို့သဘောတူညီမှုတစ်ခုရလိုက်ကြပါတယ်ဂျပန်ဘက်ကသာသူတောင်ဝန်ယူလှုပ်ဆောင်ရမယ့်အပိုင်းတွေကိုဖြည့်ဆည်းပေးလိုက်မယ်ဆိုရင်အခုရတဲ့သဘောတူညီမှုဟာနောက်ဆုံးအတည်ပြုရမယ့်အဆင့်ဖြစ်သွားမှာဖြစ်တယ်လို့နောက်ကြောင်းပြန်လှည့်လို့မရတော့မဲ့သဘောတူညီမှုမျိုးဖြစ်လာလိမ့်မယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးဖူမီအိုခီရှိဒါနဲ့ပြောဆိုဆွေးနွေးပြီးတောင်ကိုရီးယားနိုင်ငံသား၏ဝန်ကြီးရန်ပြောင်ဆီကဒီကနေ့ပြောပါတယ်ဒီသဘောတူညီမှုထဲမှာဖျော်ဖြေရေးအတွက်လိန်ကြုံပြုခံရတဲ့ အသက်ရှင်ကျန်ရင်နေတဲ့အခုအခါအဖွားအိုရွယ်မျိုးသမီးတွေကိုရောကျင်းဝေအမေရိကန်ဒေါ်လာ 8.3 သန်းပေးဖို့နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေအနေနဲ့ဝန်ချတောင်းပန်မှုဆိုတဲ့အချက်တွေပါဝင်ပါတယ်
အငင်းပွားပွဲရအကြမ်းဖက်မှုစံကြီးဥပဒေတရက်ကိုတရုတ်လွှတ်တော်ကအတည်ပြုလိုက်ပါတယ်ဒီဥပဒေမှာကွန်ပျူတာနဲ့ရေးသားထားတဲ့ encryption လို့ခေါ်တဲ့အလွယ်တကူဖတ်ရှုလို့မရအောင်ရေးသားထားတဲ့အချက်လက်တွေအပါအဝင်တခြားအချက်လက်တွေကိုအစိုးရအနေနဲ့တောင်းဆိုမယ်ဆိုရင်ဒီနိုင်ငံတကာဒီနည်းပညာအဖွဲ့အစည်းတွေအနေနဲ့ပေးရသွားမယ်ဆိုတဲ့အချက်ပါဝင်ပါတယ်တနင်္ဂနွေနေ့မှာတရုတ်ပြည်သူ့လွှတ်တော်ရဲ့အမြဲတမ်းကော်မတီကနေဒီဥပဒေကိုတခဲနဲ့အတည်ပြုလိုက်တာဖြစ်တယ်လို့နိုင်ငံပိုင်ဆင်ဝါသတင်းဌာနကပြောပါရယ်နိုင်ငံတွင်းမှာစံဖက်ဝါရောက်ကိုနှိမ်နင်းပြီးနိုင်ငံတကာလုံခြုံရေးကိုထောက်ကူပြုဖို့ရည်ရွယ်ပြီးတော့ဒီဥပဒေကိုပြဋ္ဌာန်းလာလို့လည်းသတင်းမှာဖော်ပြထားပါရယ်ဇန်နဝါရီလ1ရက်နေ့မှာစတင်အသက်ဝင်မှာဖြစ်တဲ့ဒီဥပဒေနဲ့ပတ်သက်လို့ဒီနေ့အစောပိုင်းတုန်းကဒီအမေရိကန်သမ္မတဘရိုက်အိုဘားမားကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရယ်တရုတ်ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်အောင်စုနဲ့အလုပ်လုပ်ကိုင်မယ်ဆိုရင်ဒီဥပဒေကိုပြုပြင်ပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းသမ္မတအိုဘားမားကသတိပေးပြောဆိုခဲ့ပါရယ်တနင်္ဂနွေနေ့ကဒီတရုတ်လွှတ်တော်ကနေအတည်ပြုလိုက်တဲ့ဥပဒေနဲ့ပတ်သက်လို့တော့အမေရိကန်ဘက်ကချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူ
းတရုတ်နိုင်ငံတောင်ပိုင်းရှန်ကျန်းမြို့မှာဆောက်လုပ်ရေးလုပ်ငန်းကဆွန့်ပစ်ထားတဲ့အမှိုက်ပုံကြီးပြိုကျလို့လူပျောက်ဆုံးသေဆုံးမှုတွေပြီးခဲ့တဲ့တပတ်ဖြစ်ပြီးတော့တပတ်အကြာမှာအစိုးရအရာရှိတို့ကိုကူကိုအဆုံးစီရင်သွားတယ်လို့ဒေသခံရဲကပြောပါတယ်ရှန်ကျန်းမြို့ရဲ့ဂေါင်မင်းမြို့တဲ့အင်ယာစီမံခန့်ခွဲရေးဘူရိုအကြီးအကဲဟာတနင်္ဂနွေနေ့ကတိုက်ပွဲကခုံချခဲ့တာဖြစ်တယ်လို့ရှန်ကျန်းရဲတွေရဲ့ကြေညာချက်မှာဖော်ပြပါတယ်။သူ့မိသားစုမျိုးရိုးအမည်ဟာရှူဖြစ်တယ်လို့ရဲတွေကအတည်ပြုနိုင်ခဲ့ပြီးကျန်တဲ့အသေးစိတ်အချက်လက်တွေကတော့မသိရသေးပါဘူး။သေဆုံးချိန်မှာရှူဟာသူ့ရုံးခန်းထဲမှာရှိမရှိဆိုတာကိုရှင်းရှင်းလင်းလင်းမသိရပါဘူးခင်ဗျာ
။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့ကိုညံဝဲအောင်တို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ဒီလိတ်ကျွန်းလူသက်မှုတေးတန်ချမှတ်ချက်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံဝန်ကြီးချုပ်ရဲ့တုတ်ပြန်ချက်ကိုတင်ပြပေးပါမယ်ထိုင်းနိုင်ငံလိတ်ကျွန်းလူသက်မှုနဲ့မြန်မာရွှေ့ပြောင်းလုပ်သမားမျိုးကိုထိုင်းတရားရုံးကတေးတန်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်းနဲ့ပြည်ပနိုင်ငံတချို့မှာကန့်ကွက်ဆန္ဒပြမှုတွေကြေကြေပြန့်ပြန့်ရှိခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ပရယုတ်ချာဟိုချန်ကတော့ခုလိုဆန္ဒပြပြီးဖိအားပေးတောင်းဆိုတာတွေကိုလိုက်လျောပေးဖို့မရနိုင်ဘူးလို့ပြောဆိုလိုက်ပါတယ်ဒါပေမဲ့မြန်မာအစိုးရဘက်ကအမှုကိုပြန်လည်စစ်ဆေးပေးဖို့ပန်ကြားထားတဲ့ပုံမှာတော့ထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်အရဥပဒေလမ်းကြောင်းကနေအထက်တရားရုံးမှာအယူခံဝင်နိုင်တယ်လို့ဒီကနေ့မနေ့သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့ပါတယ်။ထိုင်းခြေဆိုင်သတင်းတောက်မိုင်အေးမာကအပြည့်စုံကိုတင်ပြပေးပါမယ်ရှင်
။ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံရဲ့ကောဆမွေတရားရုံးကနေလက်ကျောလူတမ်းမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတေတံချမှတ်ခဲ့တာကြောင့်မြန်မာနိုင်ငံတဝန်းလုံးမှာရောအင်းကြီးချင်းနိုင်ငံတချို့မှာပါဆန္ဒပြမှုတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကလည်းဒီအမှုကိုပြန်လည်သုံးသပ်စစ်ဆေးပေးဖို့တောင်းဆိုနေတာပါ။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကထိုင်းနိုင်ငံရဲ့တရားစီရင်စနစ်နဲ့ပတ်သက်လို့သတင်းတောက်တွေရဲ့အမေးကိုအခုလိုပြောသွားပါတယ်သူအဓိကပြောဆိုထားတဲ့အချက်တွေကတော့မြန်မာအစိုးရဘက်ကနေတရားစီရင်နဲ့ပတ်သက်လို့ပြန်လည်စီစစ်ပေးဖို့ကြားနာပေးဖို့တောင်းဆိုတာမျိုးတွေကိုလက်ခံပါတယ်။တရားဥပဒေကြောင်းအရအထက်တရားရုံးတွေမှာဒီအမှုကိုအယူခံဝင်ပြီးတော့တိုက်နိုင်ပါတယ်။ဒါပေမဲ့အခုလိုမျိုးဖိအားပေးဆန္ဒပြမှုတွေကြောင့်ဂွင်းလုံးကျွတ်လွတ်ပေးဖို့အစိုးရတရက်ကိုတောင်းဆိုတာမျိုးကိုတော့လိုက်ရောလို့မရသလိုဘယ်နိုင်ငံမှမှဒါမျိုးလုပ်ပေးမှာမဟုတ်ပါဘူးဆိုပြီးဖြေကြားသွားခဲ့တာပါ။လေကျောလူတမှုကိစ္စနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးအတွက်အထက်တရားရုံးအဆင့်နှစ်ဆင့်ကိုတက်ပြီးဥပဒေကြောင်းအရလှုပ်ဆောင်သွားဖို့ရှိနေတယ်ဆိုပြီးလေကျောမှုနဲ့ပတ်သက်လို့ချင်းရှားတဲ့ရှေ့နေ12ဦးလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှေ့နေများကောင်စီကလည်းပြောဆိုထားတာပါဒီကနေ့မှာတော့နကွန်စီထာမရအချင်းထောင်ကိုထိုင်းရှေ့နေများကောင်စီကရှေ့နေတွေနဲ့လေကျောအရေးလှုပ်ဆောင်နေသူတွေကမြန်မာလူငယ်နှစ်ဦးကိုမိသားစုဝင်တွေနဲ့အတူထောင်ဝင်စာတွားရောက်တွေ့ဆုံခဲ့ပါတယ်သူတို့တွေဟာအချင်းထောင်ထဲမှာနှွေးထွေးတဲ့ဆက်ဆံမှုတွေရရှိတယ်ဆိုပြီးလူငယ်နှစ်ဦးကပြောဆိုခဲ့တယ်ဆိုပြီးတွားရောက်တွေ့ဆုံအားပေးခဲ့သူတွေကဆိုပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှ်ကဘာလက်ခီးသွားနှစ်ဦးအသက်ခံရပြီးတဲ့နောက်သတင်းနှစ်ပတ်ခန့်အကြာမှာတော့လိပ်ကျွန်းပေါ်ကစားတောက်ဆိုင်တစ်ခုမှာအလုလုကင်နေတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့အမှုကိုအထက်တရားရုံးတွေမှာအယူခံဆက်တက်ပြီးသူတို့လွတ်မြောက်ရေးအတွက် ဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့ထိုင်းနိုင်ငံမှာတော့2009ခုနှစ်ကစပြီးတေးတန်းချခံရသူအားလုံးကိုတေးတန်းပေးတာမျိုးတွေတော့မရှိတော့ပါဘူးရှင်
ထိုင်းနိုင်ငံကော့တောင်ကျွန်းမြန်မာအခေါ်လိတ်ကျွန်းမှာပြည်တွင်းကဘာလဲခီးတဲ့နှုတ်ကိုတတ်ခတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြန်မာလူငယ်နှုတ်ကိုထိုင်းတရားရုံးကတည်တံ့ချတဲ့ပေါ့မြန်မာနိုင်ငံတွင်းမှာရောပြည်ပရောက်မြန်မာတွေကပါကန့်ကွက်ဆန္ဒပြတာတွေနေ့စဉ်လို့ဖြစ်နေပါတယ်ဒီဆန္ဒပြပွဲတွေကနေအမျိုးသားရေးအသွင်ဆောင်ပြင်းထန်တဲ့အခြေအနေကိုဥမတီပဲလူငယ်နှုတ်အတွက်တရားမျှတမှုရရေးစီဥတီသွားနိုင်မယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါသလားအခုလာမယ့်အင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923822555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ဖားကန့်ကြောက်စိမ့်ဒေသကမြေပြုံမှုထမှန်ဖြစ်ပွားတဲ့နောက်ဆက်တွဲအကြောင်းကိုတင်ပြပေးပါမယ်။ရချင်းပြည်နယ်ဖားကန့်ဒေသမှာမြေစာတောင်ပြိုပြီးလူတွေပျောက်ဆုံးထိခိုက်ဒေဆုံးမှုတွေမကြာခဏဖြစ်နေတာမြေတူးတဲ့ဆက်ရံနေရာကြီးတွေတုံးပြီးသဘောအသင်ရဇာတာတွေအများပြားထုတ်ယူနေတာနဲ့ပတ်သက်လို့ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေကိုလုံးဝပိတ်ပင်တာမျိုးဒါမှမဟုတ်ရဲတပ်ဖွဲ့နဲ့ထိန်းချုပ်တာမျိုးအပြင်စစ်အုပ်ချုပ်ရေးအမိတ်လိုအမိတ်မျိုးနဲ့ထိန်းချုပ်ဖို့စီစဉ်ထားတယ်လို့တတုရင်းဒုဝန်ကြီးကပြောဆိုပါတယ်ဒီလိုပြောဆိုတာနဲ့ပတ်သက်ပြီးလွှတ်တော်အတွင်းမှာဆွေးနွေးခဲ့ကြပေမဲ့တိကျတဲ့ရလာတော့မထွက်ခဲ့ပါဘူးဒီအကြောင်း VOA မြန်မာပိုင်းစီစဉ်ကမမီခါကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတတုရင်းဝန်ကြီးဌာနဒုဝန်ကြီးဦးတန်းထွန်းအောင်ကလွှတ်တော်တွင်ကိုလာပြီးရှင်းလင်းပြောဆိုခဲ့တာပါရေစာပုံတွေမကြာခဏပြိုပြီးလူထိခိုက်ဒေဆုံးမှုတွေကြုံတွေ့နေရတဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူဖော်မှုတွေအကြီးအကျယ်လှုပ်ဆောင်နေတာနဲ့ပတ်သက်လို့သမရဦးသိန်းစိန်အစိုးရအနေနဲ့လွှတ်တော်မှာရှင်းလင်းတင်ပြဖို့ပြည်အောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းကသမရဦးသိန်းစိန်ထံတဝင်လာပေးပို့ပြီးနောက်ပိုင်းတထုတွင်ဒုဝန်ကြီးကခုလိုလာရောက်ရှင်းပြခဲ့တာဖြစ်ပါတယ်
။နီလန်တက်လုံခင်ဖားကရန်နံနေမြေမှာကြောက်စိမ့်တူဖော်ရေးလုပ်ငန်းများကိုလုံးဝပိတ်သိမ်းခြင်းဖြစ်ပါတယ်။နီလန်နှစ်ပြမှုဆိုင်ရာကျွန်တော်ဥပဒေပုံမှန်144အမိန့်ထုတ်ပြန်ပြီးတော့မှမြန်မာနိုင်ငံရဲ့အဖွဲ့နဲ့ထင်သင်ချင်းဖြစ်ပါတယ်။ညီလာတက်ဖြစ်တဲ့လုပ်ငန်းပယ်သိမ်းတာကိုကျွန်တော်တို့ပြီးခဲ့တဲ့2012မေလ31ရက်ကလုပ်ခဲ့မှုပါတယ်။ပယ်သိမ်းမှုမှာပယ်သိမ်းတဲ့အတွက်ကြောင့်လို့ KIA ရောဂျီမစေးတို့ရောအဲ့ထက်မှဝင်ပြီးတော့မှသူတို့ဖြက်စီးကြယူကွန်ရတဲ့အတွက်ကြောင့်လို့တရားဥပဒေမဲ့တဲ့နေရာဖြစ်ခဲ့ပါတယ်။ဒါကြောင့်မို့လို့တရားဥပဒေမဲ့မဖြစ်ရအောင်ညီလာတက်ကတော့ပြည်တော်စုကြောက်ရွံ့အေးချမ်းသာရရင်းနဲ့တရားဥပဒေစိုးမိုးရေးတို့အတွက်စေအုပ်ချုပ်ရေးအမိန့်ထုတ်ပြန်ဆောင်ရွက်အချက်များကိုဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းသိသာစွာရှင်းလင်းတင်ပြပါ
တထုတွင်ဝန်ကြီးဌာနဒုဝန်ကြီးဦးတန်းထွန်းအောင်ရဲ့ဒီကနေ့လွှတ်တော်တွင်ပြောဆိုချက်တချို့ပါကချင်ပြည်နယ်ကထွက်ရှိနေတဲ့ကြောက်စိမ့်တွေတရုတ်ပြည်နယ်ထဲကိုရောက်ရှိနေတယ်ဆိုတာမဟုတ်ကြောင်းဒီလိုပြောဆိုမှုတွေဟာမီဒီယာတွေကချက်ကားပြောဆိုမှုတာဖြစ်ကြောင်းမြေပြုံမှုတွေမှလည်းလောဘဇောတိုက်ကရှာဖွေမှုတွေနဲ့စနစ်တကျမစွန့်ပစ်မှုတို့ကြောင့်ဖြစ်တယ်လို့ဒုဝန်ကြီးဦးတန်းထွန်းအောင်ကလွှတ်တော်မှာအခုလိုပြောဆိုသွားပါတယ
်တတ်မှတ်ခဲ့တဲ့မြေသာပုံနေရာများဟာလူနေကြေးရွာရောက်ွက်များနဲ့ဝေးကွာတဲ့နေရာများဖြစ်ပေမဲ့လည်းဒီမစေးကြောက်စိမ့်ရများရှာဖွေသူများဟာသွားလာရဲ့ခက်ခဲကြောင့်မြေသာပုံနေရာများမှာပဲပြန်ကြတဲထုတ်နေထိုင်ခြင်းသူ့ပေါ်မြေသာပုံများမှာပြန်ကြတဲထုတ်နေတဲ့ပုံများသည့်အန္တရာယ်ရှိနေသည့်အတွက်ဖယ်ရှားပယံတက်ဆိုင်အနေပိုင်းများအဖွဲ့အစည်းများမှအမြင့်ညွှန်ကြားချက်များထုတ်ပြန်ခဲ့ပေမဲ့လည်းကြောက်စိမ့်ရိုင်းရလို့တော့လောဘစိတ်ထက်သန်ပြီးတော့မှထိခက်ဒဏ်ရာတည်ဆုံးတဲ့အထိအောင်တင်ရဲဆက်လက်နေထိုင်ကြခြင်းရွှေနဲ့ကြောက်စိမ့်ရိုင်းများရလို့မှုတွေဒီမစင်းများကရေမြော့တက်ရှာဖွေကြတဲ့အတွက်ကြောင့်မြေသာပုံများပြိုကျမိအခြေအနေပြန်လည်ဖြစ်ပေါ်လာနိုင်ခြင်းလုံခင်ဖကရန္နာနေမြေမှာဆန့်ကျင်မဲ့လက်နက်ကန်အဖွဲ့အစည်းကတရားမဝင်ကြောက်စင်ရရှာဖွေသူများကိုစုဆောင်းပြီးစွန့်ပစ်မြေသာပုံများမှာကြောက်စင်ရရှာဖွေစေပြီးရရှိကြဆိုလို့ရှိရင်တို့နဲ့တို့ရဲ့ဝယ်တော်များဒေသကိုကောက်ရုပ်လောပတ်များကဝယ်ယူခြင်းလို့ဖြစ်ပါတယ
်ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကတော့ဒုဝန်ကြီးဦးတန်းထွန်းအောင်ရဲ့ပြောဆိုချက်ပေါ်အခုလိုခြေပပြောဆိုလိုက်ပါတယ
်တရားဝင်သေးယူခွင့်မရှိတဲ့အတွက်တရားမဝင်သေးယူမှဒီကနေတဆင့်တရုတ်ပြည်ဘက်ကိုရောက်သွားခြင်းဖြစ်ပါတယ်။ဒီအမြင်ပြန်မှာတော့တကယ်အစ်စ်မှန်ဖြစ်တယ်ဆိုတာကျွန်တော်တို့တရုတ်ပြည်သွားတဲ့အခါမှာဒီရင်ကျန်းရွှေလီအကုန်လုံးမြို့ကြီးတွေမှာဆိုလို့ရှိရင်တကယ်တောင်ပုံရာပုံကောင်းတာတွေရောမကောင်းတာတွေရောအကုန်လုံးရှိနေတယ်ဆိုတာဒါမှအနေနဲ့လွတ်တော်တင်ပြချင်ပါတယ်။ကျွန်တော်အခုဆုံးဒါကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ရပါမယ်။ဒေသခံတွေလုံနိုင်ကိုင်နိုင်အောင်ကျွန်တော်တို့ကဆောင်ရွက်ဖို့လိုပါတယ်။ပြည်သူလူထုအတွက်ဖြစ်သင့်ဖြစ်ထိုက်တာကိုကျွန်တော်တို့အတွက်ကျွန်တော်တို့အနေနဲ့ပြောလိုခြင်းဖြစ်ပါတယ်
။ဒီပြင် ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌမောင်ကြီးအပါအဝင်လွတ်တော်ကိုယ်စားလှယ်အချို့ကတော့ဝန်ကြီးဌာနရဲ့ဖြည့်ရှင်းချက်ဟာတရားမျှတမှုမရှိကြောင်းဝေဖန်ပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အနေနဲ့အဲ့ဒီနီလန်းသုံးတွေပိတ်တာပြီ။နောက်တက်လာတော့မယ့်အစိုးရတစ်အတွက်အခက်ခဲဖြစ်အောင်လုပ်တာလားလို့လည်းမေးစရာဖြစ်လာနိုင်ပါတယ်။ဆင်းရဲလို့လို့ရေကြီးရမျက်နှာရသွားရှာနေကြတဲ့ပြည်တွင်းရွှေ့ပြောင်းလို့သားတွေပါ။အခုကိုယ်နိုင်ငံတွင်းမှာပဲကျောက်စိမ်းတွင်းတွင်းသွားရင်တော့ထိုက်တင်တော့မိသားစုဘဝပြေလည်ပါရဲ့ဆိုတဲ့သဘောမျိုးနဲ့လောက်ကြတဲ့သူတွေဖြစ်ပါတယ်။ဒီလူတွေအတွက်ဘာလို့ပေးမလဲဆိုတာမျိုးပဲစဉ်းစားသင့်ပါတယ်။ဆင်းရဲတာရောကြရေးလုံနေပါတယ်တို့ပြောနေတဲ့အစိုးရအခွဲကဆင်းရဲသားတွေမျက်နှာကိုမကြည့်ဘူးဆိုတာမဖြစ်သင့်ပါဘူး
။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌမောင်ကြီးကလွတ်တော်မှာအခုလိုပြောဆိုခဲ့တာပါ။အစိုးရထုတ်ပြန်ထားတဲ့စင်းတွေရနိုဝင်ဘာလကုန်အထိတပ်ထုတွင်ဝန်ကြီးဌာနမြမကြောင့်မျက်ရတနာရောင်းဝယ်ရေးလုပ်ငန်းကလုံခင်ဖားကန့်ရတနာနယ်မြေမှာတူဖော်ရေးကုမ္ပဏီ621ခုကိုဧက2200ကျော်လုတ်ကင်ခွင့်ပြုထားကြောင်းနဲ့ဖားကန့်ဒေတာကိုရောက်ရှိနေတဲ့ရင်းနဲ့ဆက်ရန်နေရတွေဟာတရားဝင်တင်သွင်းတာဟုတ်မဟုတ်ကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအနေနဲ့ကွင်းစစ်စစ်ဆေးဖို့ဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်ပေးထားပါတယ်။ကချင်ပြည်နယ်ကံပိုက်တီနေဆက်ကုံတွေရေးစခန်းကရင်းနဲ့ရန်နေရတင်သွင်းခွင့်ကိုလည်းခိတ္တဆိုင်ငံ့ထားမယ်လို့သတင်းထုတ်ပြန်ထားပါတယ်။ဖားကန့်ဒေတာကန်တွေဘက်ကတော့ကချင်ပြည်နယ်ကျောက်စိမ်းတူဖော်ရေးအတွက်မြေစာတွေကိုမြေတဲရင်တွေနဲ့စက်တိုက်တဲယူနေတာနဲ့ပတ်သက်ပြီးတဘာဝပဝင်ကျင်ပျက်စီးမှုတွေအကြီးအကျယ်ဖြစ်နေတာကြောင့်စိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာပါ။အခုတော့ကာလုံလှုပ်ပိုင်ခွင့်ဥပဒေတရားချမှတ်ဖို့စ조사တဲ့အပေါ်ဝေဖန်မှုတွေကိုတင်ပြပေးပါမယ်။အစိုးရတင့်တဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာအလွဲပြောင်းလှုပ်တော့မဲ့အချိန်လွှတ်တော်သက်တမ်းကုံကာနီမာမှအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလှုပ်ပိုင်ခွင့်ကိုဥပဒေတရားအနေနဲ့ပြဋ္ဌာန်းဖို့စ조사တာဟာသမ္မတအထက်ကနေထိန်းချုပ်ဖို့မရိုးဖြောင်းတဲ့조사မှုတရားအဖြစ်ဥပဒေပညာရှင်တူကသုံးသပ်ပါတယ်။အမျိုးသားလွှတ်တော်အမှတ်တွေလှစ်လာဖို့ဖြန့်ဝေထားတဲ့ကာလုံဥပဒေချမ်းကိုလက်ရှိလွှတ်တော်တက်တန်းကုံကာနီအချိန်တိုအတွင်းမှာပြဋ္ဌာန်းနိုင်ဖို့ကဖြစ်နိုင်ခြင်းမရှိပေမဲ့လို့မဖြစ်မနေပြဋ္ဌာန်းဖို့စ조사နိုင်ခြင်းရှိတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တူကရှုမြင်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ပထမအချိန်လွှတ်တော်တက်တန်းကလာမယ့်2016ခုနှစ် January လကုန်မှတက်တန်းကုံဆုံးတော့မှာဖြစ်ပါတယ်။လွှတ်တော်ရဲ့ဥပဒေရေးရာလုပ်ငန်းပိုင်းတွေကိုဒုတိယအချိန်လွှတ်တော်တက်တန်းအတွက်အစဉ်ပြေချောမွေစွာလွှဲပြောင်းပေးနိုင်ရေးလွှတ်တော်အသီးသီးကပြင်ဆင်နေကြချိန်မှာပဲပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ21ရက်ကအမျိုးသားလွှတ်တော်မှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံဥပဒေချမ်းကိုပြဋ္ဌာန်းနိုင်မှုအရေးဆွေးနွေးနိုင်မှုအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေလေ့လာဖို့ဆိုပြီးအမျိုးသားလွှတ်တော်တွင်မှဖြန့်ဝေခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့လုပ်ပိုင်ခွင့်ကိုဥပဒေတရအနေနဲ့ပြဋ္ဌာန်းနိုင်မှုအခုလိုအချိန်မှမှဆောင်ရွက်လာတာဟာရိုးသားမှုမရှိဘူးလို့ဖွဲ့စည်းပုံအခြေခံဥပဒေအရေးအထူးလေ့လာသုံးသပ်နေတဲ့ဥပဒေပညာရှင်ဦးကိုနီကသုံးသပ်ပါတယ်။ကာလုံရဲ့လုပ်ပိုင်ခွင့်ကိုဥပဒေတရအဖြစ်အနှင်းနိုင်မှုလက်ရှိအာဏာရပါတီရဲ့စ조사အထောက်မှုအဖြစ်လဲသူကရှုမြင်ပါတယ
်ကာလုံဥရေဒီကာကွယ်ရေးဥစည်းချုပ်ကိုအာဏာပေးတဲ့ဥပဒေပဲကာကွယ်ရေးဥစည်းချုပ်ကိုတိတိကျကျပြတ်ပြတ်သားသားအာဏာအနှင်းနဲ့ဥပဒေဖြစ်သွားတယ်ဒါပဲကာကွယ်ရေးဥစည်းချုပ်ရဲ့အာဏာကိုတိုးချက်ခြင်းလို့ဒီဥပဒေကိုပြဋ္ဌာန်းတာတနည်းအားဖြင့်သမ္မတကိုထိန်းထားနေအောင်သမ္မတရဲ့အထက်ကနေသူကထိန်းချုပ်ထားနေအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီဥပဒေပြဋ္ဌာန်းမှုကျူးစားတာတကယ်လို့ဒီကာလုံဥရေဟာတိုင်းပြည်အတွက်အမှန်တကယ်လိုအပ်တဲ့ဥပဒေဆိုရင်လွန်ခဲ့တဲ့9နှစ်ခရဲကရေးဆွဲခဲ့ဖို့ကောင်းတယ်အခုဒီဥပဒေကြမ်းကိုတင်တဲ့အချိန်ဟာကြီးခိုင်ဖြိုးရွေးကောက်ပွဲမှာရှုံ့နှိပ်ပြီးတဲ့နောက်မှာတင်တာဖြစ်တဲ့အတွက်ရိုးဖြောင်းမှုမရှိဘူ
းနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဥပဒေတွေကိုအတည်ပြုပြဋ္ဌာန်းနိုင်ရေးအမျိုးသားလွတ်တော်ရင်းကြိုးပမ်းမှုတွေထဲမှာအခုလိုမျိုးကာလုံဥပဒေကိုပြဋ္ဌာန်းနိုင်မှုလွန်ခဲ့တဲ့တစ်နှစ်ခွဲတုန်းကအမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီမှာစ조사ခဲ့ပေမဲ့လို့မလိုအပ်ဘူးဆိုပြီးမဆွေးနွေးခဲ့ပဲနေခဲ့ရာကအခုလွတ်တော်တက်တန်းကုံဆုံးကန်နီးမှာဥပဒေတရအဖြစ်ပြဋ္ဌာန်းနိုင်မှုအမျိုးသားလွတ်တော်အမတ်တွေကိုဖြန့်ဝေခဲ့တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ကပြောပါတယ
်အဲ့ဒီမှာပါတဲ့ကာလုံရဲ့လူပိုင်ခွင့်တွေဖြည့်ဆည်းဖို့ဒါတွေကိုဘယ်လိုလုပ်မစရာအဲ့ဒါဖြည့်ဆည်းမှာအသေးစားပါပြီးသားတွေရဲ့တရားဒါကိုကြားချင်းဖို့မျိုးလေးမျိုးဆိုပြီးတော့ဖြတ်တော့မှာတင်းတင်းပြီးတော့ရှင်းနေဖို့မဖြစ်ဘူးပေါ့တင်းပြီးတော့ယူသိမ်းတော့အခုခဲပြီးတော့ကပေါ်လာနေတာဘယ်လိုရှင်းနေဘယ်လိုလုပ်မျိုးပေါ်လာတော့မသိဘူးဆိုတော့လေလာဖို့ကိုယ်စားလှယ်တွေဝေဖန်ထားတာဒါမျိုးရှိတယ်အရင်ကမှထိလင်းပြေးပြေးလေးဆက်တူထိလင်းမရှင်းသေးဘူ
းအခုချိန်အထိကတော့လွှတ်တော်တွင်ဆွေးနွေးနိုင်မှုဖြန့်ဝေထားစေအနေအထားမှာရှိပြီးတော့လွှတ်တော်အသီးသီးမှာပြဋ္ဌာန်းအတည်ပြုနိုင်ရေးကအချိန်ကာလတစ်ခုအထိယူရမှာဖြစ်လို့ဒီလွှတ်တော်တက်တန်းမှာအတည်ပြုဖို့ဖြစ်နိုင်ခြင်းနည်းပေမဲ့လို့မဖြစ်မနေပြဋ္ဌာန်းနိုင်ခြင်းလည်းရှိပါတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ကသုံးသပ်ပါတယ်တကယ်လို့ဒီလွှတ်တော်တက်တန်းအတွင်းမှာအမှတ်နေရအများစုရထားတဲ့အာဏာရပါတီဘက်ကမဖြစ်မနေပြဋ္ ထက်အတည်ပြုနိုင်လို့ကြိုးစားခဲ့လို့အတည်ပြုနိုင်ခဲ့တယ်ဆိုရင်တော့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အမတ်နေရအများစုရထားတဲ့နောင်လွှတ်တော်တပ်တန်းမှာတော့မဖြစ်မနေပယ်ဖြတ်သိမ်းဖို့ကြိုးစားတဲ့ဥပဒေတည်းအဖြစ်လဲဥပဒေပညာရှင်ဦးကိုနီကရှုမြင်ပါတယ်
ဒါကြမ်းပြောရရင်သမရဟာနိုင်ငံရဲ့အကြီးအကဲဖြစ်တယ်နိုင်ငံသားအလုံးရဲ့အထွတ်အထိပ်ပုဂ္ဂိုလ်ဖြစ်တယ်အစိုးရအဖွဲ့အကြီးအကဲဖြစ်တယ်ဒါကြောင့်ကာလုံဆိုတာဟာသမရကိုအကြံပေးတဲ့အဖွဲ့အစ်စ်မျိုးသားရှိတယ်။ကာလုံဟာသမရရဲ့အထက်မှာလက်ရှိဖွဲ့စည်းပုံဆရာဥပဒေကလုံးဝရှိလို့မရဘူး။အဲ့တော့အဲ့ဒါကိုဥပဒေရဲ့အဖြစ်ပြတ်ထမ်းမှုစူးစမ်းမယ်ဆိုရင်အခုလိုလူအားကောင်းလို့လူအားနဲ့ပြတ်ထမ်းခဲ့ရတော့အဲ့ဒီဥပဒေဟာဖွဲ့စည်းပုံဆရာဥပဒေနဲ့မညီညွတ်တဲ့အတွက်နောက်ကျလာတဲ့တက်တန်းမှာဖွဲ့စည်းပုံဆရာဥပဒေခုံရုံးကိုတင်ပြီးဖြတ်ပြရမယ်ဥပဒေထဲမှာပါဝင်ပါလိမ့်မယ်
။ဖွဲ့စည်းပုံအခြေခံဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်၁၁ဦးပါတဲ့ကာလုံလို့ခေါ်တဲ့ကောင်စီမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ကာချုပ်ကနေခန့်ထားတဲ့ကာကွယ်ရေးပြည်ထရေးနယ်စပ်ရေးရာဝန်ကြီးအပါအဝင်တပ်ဖက်ကနေတင်မဲ့ဒုသမရတစ်ယောက်အားလုံး၆ယောက်ပါဝင်ပါတယ်။ကျန်၅ယောက်ကတော့သမရဒုသမရတစ်ယောက်လွတ်တော်ဥက္ကဋ္ဌ၂ယောက်နဲ့နိုင်ငံသားဝန်ကြီးတယောက်တို့ပါဝင်ပါတယ်။နိုင်ငံရဲ့အရေးကြီးအရေးပေါ်ကိစ္စရပ်တိုင်းမှာကာလုံကမဲခွဲဆုံးဖြတ်တဲ့အခါတိုင်းကာချုပ်ဦးဆောင်တဲ့၆ဦးဘက်ကအမြဲတမ်းအသာရနေတဲ့အနေအထားမှာအခုထပ်ပြီးတော့ဥပဒေအရအတည်ပြုပြဋ္ဌာန်းမှုစူးစမ်းနေတဲ့အပေါ်မေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်။ဒီဇင်ဘာလ21ရက်နေ့ကပဲမြန်မာနိုင်ငံမှာသမရတာဝန်ထမ်းဆောင်ခဲ့သူတွေကိုတရားစွဲဆိုမှုကနေကင်းလွတ်ခွင့်ရစေမယ့်ဥပဒေကြမ်းတစ်ရပ်ကိုအတည်ပြုပြဋ္ဌာန်းနိုင်ရေးလွှတ်တော်မှတင်ခဲ့ပါသေးတယ်။ဒီနိုင်ငံတော်သမရထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချက်ဟာစစ်တပ်နဲ့အာဏာရပါတီအနေနဲ့အတိတ်ကသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူမခံရအောင်လို့အကာအကွယ်ယူဖို့စ조사တဲ့ဥပဒေချက်အဖြစ်လဲဝေဖန်မှုတွေရှိနေကြတာပါရှင်
။မဆူမွန်ပြောပြခဲ့တာဖြစ်ပါတယ်။အခုတော့ခရစ်စမတ်နဲ့နှစ်သစ်ကူကာလမှာသောရရှင်တွေနားဆင်ဖို့အတွက်တေးသချင်းတစ်ပုဒ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အေးဝတ်ရည်တောင်းတည်ဆိုထားတဲ့အလွန်းနှစ်ကူသချင်းကိုနားဆင်ကြပါရှင်။တောင်းတဆိုထားတဲ့အလွမ်းနှစ်ကုသချင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာတွေနဲ့အတူသူယုံကြည်ရာအစီအစဉ်မှာကြားကြရမှာကတော့
ဘဝတစ်ခါတည်းလေကျွန်တော်တို့ဖြစ်စေခြင်းလို့ရှိစေခြင်းလို့ဖြစ်တတ်ကြတာမျိုးကျွန်တော်တို့တချို့တည်းအရှင်းရတဲ့မိသားစုကလာတာရှိမယ်နေနေပညာတတ်တယ်မိသားစုကလာတာရှိမယ်ဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိဒါပေမဲ့ဒီကကြိုးစားခြင်းစိတ်ဓာတ်တခုရှိတယ်ဆိုရင
်ကိုဝင်းမင်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်စီးပွားရေးကဏ္ဍမှာတော့ဒီရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့စိုက်ပျိုးရေးကဏ္ဍကိုအာရုံစိုက်လှုပ်ဆောင်ပြီးဓမ္မတဦးသိန်းစိန်လက်ထက်အတွင်းဆောင်ရွက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုအရှိန်မြင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်ရပါတယ်။နောက်တက်လာမယ့်အစိုးရတည်းရဲ့စီးပွားရေး policy တွေအကြောင်း VOA သတင်းတောက် Ron Carbon ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုအခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါရရှင်။
မနင်္ဂနွေစစ်တပ်ကအရက်သားအုပ်ချုပ်ရေးစနစ်ကို2018ခုနှစ်မှာအာဏာလွဲပြောင်းပေးလိုက်ပြီးကတည်းကစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုစတင်တွေ့ရှိလာခဲ့တာပါ။ဒါပေမဲ့လက်ရှိဆောင်ရွက်နေတဲ့ပြောင်းလဲမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ဆိုင်တဲ့ပြည်ပြင်ပြောင်းလဲမှုတွေကတော့နှေးကွေးနေဆဲဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတရားဝင်မဟုတ်တဲ့စီးပွားရေးမူဝါဒဆိုင်ရာအကြံဉာဏ်တွေပေးနေသူလည်းဖြစ်ဩစတြေးလျနိုင်ငံမက်ကရီတက်ကတူကစီးပွားရေးပါမောက္ခလည်းဖြစ်တဲ့ရှောင်းထန်နယ်ကတော့အဲ့ဒီအခြေအနေတွေမကြခင်မှာပြောင်းလဲလာတော့မယ်လို့ပြောပါတယ်
။ The story above all is that in agriculture things are not very good. So a reorientation I think of economic policy.
အလုံးချုံကြည့်မယ်ဆိုရင်စက်ပြိုးရေးကဏ္ဍနဲ့ပတ်သက်လို့အခြေအနေကတိတ်မကောင်းပါဘူး။ဒါကြောင့်မြန်မာနိုင်ငံကတောင်သူလယ်သမားတွေစက်ပြိုးရေးကဏ္ဍမှာလုပ်ကံသူတွေနဲ့ကြီးတဲ့လူတွေရဲ့အခြေအနေအားကောင်းပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မဲ့စီးပွားရေးဆိုင်ရာဦးတည်ချက်ပြောင်းလဲပြီးအာရုံစိုက်လှုပ်ဆောင်တာကိုတွေးကြရပါလိမ့်မယ်။
မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း54တန်းရှိတဲ့အထက်က8400ခန့်တုံးသောပြည်သူတွေရဲ့ဝင်ငွေဟာစိုက်ပျိုးရေးကဏ္ဍကရရှိတာဖြစ်ပါတယ်။ဒါပေမဲ့အများစုဟာအကျွေးတွေနဲ့ပြည်နေကြတာလည်းဖြစ်ပါတယ်။တိုင်းပြည်မှာငွေချင်းကားတဲ့စနစ်ထိရောက်ကောင်းမွန်စွာရှိမနေတဲ့အတွက်လယ်သမားတွေဟာငွေရှင်ကျွေးရှင်တွေလက်ထဲရောက်ကုန်ကြရတာပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဘဏ်ကိုပြုပြင်ပြောင်းလဲလိုက်ခြင်းအပြင်လယ်သမားတွေလိုအပ်တဲ့ငွေချေးကိုချင်းကားနိုင်မှာဖြစ်သလိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုကိုအားအန္တရာယ်ဖြစ်နေတယ်လို့အများစုကယူဆထားတဲ့လေယာစိုက်ပျိုးရေးကဏ္ဍကိုအစိုးရကထိန်းချုပ်ထားမှုလဲရော့ကျသွားမယ်လို့ရှောင်းတန်းလက်ကပြောပါတယ် DPNS လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိအခြေအနေမှာလေယာကဏ္ဍတိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမတိုင်ခင်တိုင်းပြည်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ
်ဒီအခြေခံကတော့ကျွန်တော်တို့ကဒီဈေးကွက်စီးပွားရေးစနစ်ကိုပဲတွားမှာလေဒါနိုင်ငံရေးစနစ်ကလည်းကျွန်တော်တို့ကဒီ movie စနစ်ကိုတောင်းဆိုတာဖြစ်တယ်။ဒါကအခြေခံဒီအောက်မှာကျွန်တော်ထင်တယ်ဒီတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီခေတ်ကာလမှာပေါ့နော်ဒီနှစ်ကာလမှာကျွန်တော်တို့ယုံကြည်တာကဒီလေယာစိုက်ပျိုးရေးကဏ္ဍကိုဥပဒေချေရဆက်ပြီးတော့စုပ်ကင်ထားဖို့လိုမယ်။နောက်လေယာစိုက်ပျိုးရေးကဏ္ဍကိုအပြည့်အဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုမယ်လို့ထင်တယ်။တို့ကျွန်တော်တို့ယူဆတယ်တကယ်လို့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်မှုကိုတကယ်သိကြစေခြင်းလည်းဆိုလို့ရှိရင်ကျွန်တော်လေယာစိုက်ပျိုးရေးကဏ္ဍကိုကျွန်တော်အဓိကထားလိမ့်မယ်ဒီနေ့ကာလမှာ။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံကတကယ်ဆင်းရဲတဲ့ဒီစိုက်ပျိုးရေးနိုင်ငံတစ်ခုအဆင့်မှာပဲကျွန်တော်ရှိသေးတယ်။နောက်တစ်ပြိုင်တည်းဆက်မှာပဲကျွန်တော်နိုင်ငံမှာဒီစိုက်ပျိုးနိုင်တဲ့ဒီမြေဧရိယာပေါ့နော်။သီးနှံလေးစိုက်ပျိုးနိုင်တဲ့မြေဧရိယာကဘာမှာဆိုအဆင့်25ရှိတယ်နော်မြေဧရိယာအခြေဝင်းကစိုက်ပျိုးနိုင်တဲ့မြေဧရိယာအခြေဝင်းက12-13တန်းခန့်ရှိတယ်။အော်ရေအရင်းမြစ်ကျွန်တော်တို့မှာရှိတယ်။ဒါပေမဲ့ကြပြိုင်နဲ့တည်းမှာပဲကျွန်တော်တို့ကစီးပွားရေးဒီစိုက်ပျိုးလုပ်ငန်းအခုချိန်အထိဒီနွားနဲ့ကျွဲနဲ့ဖက်ယုံနေရတဲ့ဘဝမှာပဲကျွန်တော်တို့ရှိသေးတယ်။နော်လေယာဉ်လုံတာတူရဲ့ဒီကုန်ထုတ်လုပ်မှုတန်ဖိုးဟာဒီ ထိုင်းတို့လိုအင်ဒိုနီးရှားတို့လိုနိုင်ငံတွေနဲ့စာလို့ရှိရင်အရန်ကိုထက်ဝက်ချက်ချက်ကိုနှိမ့်ချနေတာကျွန်တော်တို့တွေ့ရတယ
်။ပြည်ပနိုင်ငံတွေကယင်းနှိမ့်ညံ့မှုတွေတိုးမြင့်ရောက်ရှိလာကြတာနဲ့နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေလျှော့ချပေးလိုက်တာတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြုပြင်ပြောင်းလဲမှုစတင်ပြီးနောက်ပိုင်းနှစ်စဉ်800ခန့်နှုန်းအထိတိုးတက်မှုရှိခဲ့ပြီးပြပကရောက်ရှိလာကြတဲ့စုစုပေါင်းယင်းနှိမ့်ညံ့မှုငွေဟာ10ဘီလီယံရှိတယ်လို့ဆိုပါတယ်။အစိုးရသည့်အနေနဲ့နောက်ထပ်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတစ်ခုကတော့ဗဟိုဘဏ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်အောင်ဗဟိုဘဏ်အနေနဲ့ပုံမလွတ်လပ်တဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်အောင်အစိုးရသည့်ကလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ7300ခန့်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။သမ္မတဦးသိန်းစိန်အစိုးရကချမှတ်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစံနှုန်းတက်မှတ်မှုတွေရှိပေမဲ့လည်းစင်ခုံမှုတွေရှိနေသေးပဲလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းကိုယ်စားလှယ်ပီတာဘရင်ဘောကပြောပါတယ
် There are three key challenges that this economy is facing right and I would say probably one is to maintain stability
ဒီနိုင်ငံရဲ့စီးပွားရေးမှာအဓိကစင်ခုံမှုကြီး၃ခုရှိနေပါတယ်နံပါတ်၁ကတော့တည်ငြိမ်မှုရှိအောင်ထိန်းသိမ်းထားနိုင်ဖို့လိုပါတယ်ဆိုလိုတာကအကြီးစားစီးပွားရေးကဏ္ဍတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့ဖြစ်ပါတယ်နံပါတ်2ကတော့အရေးပါတဲ့အခြေခံအဆောက်အုံတွေကန့်သတ်မှုရှိနေတာတည်ယူပို့ဆောင်ရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့နဲ့လောင်စာစွမ်းအင်လုံလောက်မှုရှိရေးတို့ဖြစ်ပါတယ်တတိယတစ်ချက်ကတော့ပညာရေးနဲ့သင်တန်းပို့ချပေးနိုင်မှုပါခင်မီတိုးတက်တဲ့ကမ္ဘာကြီးမှာတည်ငြိမ်မှုရှိတဲ့အစိုးရဝန်ထမ်းတွေနဲ့အရက်ဖက်ပုဂ္ဂလိကဝန်ထမ်းတွေပုံမှန်လည်ပတ်နေနိုင်ဖို့လိုအပ်ပါတယ်
ကမ္ဘာပန် USAID အာရှဖွံ့ဖြိုးရေးဘဏ်အစရှိတဲ့နိုင်ငံတကာကအလူရှင်တွေကလည်း2016နဲ့2019ခုနှစ်တွေထဲမှာဖွံ့ဖြိုးရေးအစီအစဉ်တွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေကြတယ်လို့သုတေသီတွေကပြောပါတယ်။ဒါပေမဲ့စစ်တပ်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေကအများစုထိန်းချုပ်ထားတဲ့တိုင်းပြည်စီးပွားရေးပြုပြင်ပြောင်းလဲဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်ကအကောင့်ထဲပေါ်လှုပ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Foreign investors need to be very aware of who they're doing business with and whether their investments are also
နိုင်ငံခြားကနေလာရောက်ယင်းနှိမ့်ညံ့ကြမဲ့သူတွေအနေနဲ့သူတို့ဟာဘယ်သူတွေနဲ့စီးပွားပေါင်းဖက်လှုပ်ဆောင်နေတယ်သူတို့ရဲ့ယင်းနှိမ့်ညံ့မှုတွေကလူခွင့်ရေးချိုးဖောက်မှုတွေပုံမဖြစ်သွားစေဖို့အထောက်အကူပြုနေသလားဆိုတာတွေကိုသိရှိထားကြဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာလည်းသိန်းရာသိန်းကိစ္စတွေဖြစ်ပေါ်နေတယ်ဆိုတာအမြဲတမ်းကြားနေကြရတာပါပဲဒါပေမဲ့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေကအဲ့ဒီလေယာဉ်မြေသိန်းပိုက်မှုတွေအချိန်မြင့်သွားစေမလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းလေယာဉ်မြေပြည်ပြင်ပြောင်းလဲရေးအတွက်အဖြေတစ်ခုဖြစ်လာမလားဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူး
မြန်မာနိုင်ငံအတွင်းကအဖျော်ယမကာလုပ်ငန်း၊ကြောင်မြေရတနာလုပ်ငန်း၊အိမ်ယာမြေရောင်းဝယ်မှုလုပ်ငန်းနဲ့ပို့ဆောင်ရေးလုပ်ငန်းစတဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ကပိုင်ဆိုင်တဲ့မြမဥပိုင်စီးပွားရေးလုပ်ငန်းအဖွဲ့ကထိန်းချုပ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဥပိုင်စီးပွားရေးကုမ္ပဏီကိုတန်ခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်။အရှေ့တောင်အာရှတိုက်အတွင်းကျေးလက်ဒေသရဲ့ဝင်ငွေအ ਨੇ စုံတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံမှာကျေးလက်ဒေသနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းအပြင်တိုင်းပြည်စည်းပွားအခြေမြင့်တိုးတက်လာမယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။အပတ်စဉ်စည်းပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှည့်ပါမဆုမြမွန်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မနက်ကမှမိုဘိုင်းလက်ကင်ဖုန်းရောင်းအားဟာ2012ခုနှစ်ကထက်2015ခုနှစ်မှာ50ရာခိုင်နှုန်းကျော်တက်လာခဲ့ပါတယ်။မိုဘိုင်းလက်ကင်ဖုန်းရောင်းဝယ်ဖြန့်ချီရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းရဲ့တုံ့သက်ချက်အရဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့အဓိကလုပ်ငန်းကြီး3ခုကဖုန်းခေါ်ဆိုကအင်တာနက်သုံးကားတွေကိုအပြိုင်ဈေးလျှော့ပေးလာကြတာကအဓိကအကြောင်းတစ်ချက်ဖြစ်ပါတယ်။
ဟိုတယ်လီဖုန်းသုံးတာကတော့ဒီဈေးပေါ်လာတာလည်းအဓိကအချက်တစ်ချက်ပါတယ်ပေါ့နော်။နောက်ပြီးသွားလို့ရှိရင်ဒီတယ်လီဖုန်းပြောဆိုကတွေဒီဖုန်းပြောရဲ့မိနစ်တွေကိုလည်းဒီ operator တွေကသူတို့အကြိမ်ဆိုင်တယောက်နဲ့တယောက်ဟိုဈေးနှုန်းတွေလျှော့တဲ့အခါကျတော့သုံးဆွဲသူတွေနဲ့သူတို့လက်လန်းမိတဲ့ဒီဖုန်းခေါ်ဆိုကတွေဖြစ်လာတယ်။နောက်ပြီးသွားလို့ရှိရင်ဒီ internet ပေါ့နော်။အခုက internet ကတော့လူတိုင်းသုံးနေကြတာပေါ့။အထူးသဖြင့် Facebook ပေါ့။ဒီ information တွေသတင်းဖတ်တာတွေကအခုဆိုလို့ရှိရင်လူတွေက Facebook ပေါ်မှာစပြီးတော့သတင်းတွေဖတ်ကြတယ်ပေါ့။ဖတ်တဲ့အခါကျသူတို့ knowledge တွေပါကြီးလဲရတယ်တယောက်နဲ့တယောက်ကို sharing နေလဲလုပ်တယ်ဆိုတော့လူတွေကအားကိုးအားထားပြုလာတဲ့သဘောပေါ့
ခုနပြောတဲ့ဒီ telephone ဟို service ပေးနေတဲ့ company တွေဘက်ကအပြိုင်ဆိုင်ဈေးတွေလျှော့လာတယ် promotion တွေလုပ်တယ်ဆိုတော့အဲ့ဒီ bank ကိုလည်းနည်းနည်းလေးရှင်းပြပေးပါရှင်မြန်မာနိုင်ငံမှာအခုဆိုရင် market ကစားပွင့်ကစားပဲရှိတယ် company ကြီးဆိုလို့ရှိရင်လည်း MPD အပါအဝင်မှာ၃ခုပဲရှိမယ် Talentor Oradu နဲ့ဒီ MPD ပေါ့လေဆိုတော့တို့ရဲ့ service ကိုလူတွေဝယ်လာအောင်လို့ဘယ်လိုလုပ်တယ်လဲဆိုတာသိချင်ပါတယ်ရှင်
ကျွန်တော်တို့အရင်တော့ဆိုလို့ရှိရင်တော့ MBT ကဖုန်းခေါ်ဆိုက10မိနစ်ကို50ကျပ်ပေါ့ဒါပေမဲ့ Oridu နဲ့ Telinor နဲ့စပြီးဝင်လာတဲ့အချိန်မှာသူတို့တွေကနေပြီးတော့ဖုန်းခေါ်ဆိုကတွေကိုစပြီးတော့ PP short ချပေးတယ်ပေါ့နော် Telinor ဆိုလို့ရှိရင်10မိနစ်ကိုအစိတ်လောက်ကနေစချပေးတယ်နောက်ပိုင်းကျတော့ Oridu ကလည်းဖုန်းခေါ်ဆိုကတွေကိုပြန်ပြန်ထက်ချတယ်နောက်ပြီးတော့လို့ရှိရင်အဓိကတော့သူတို့က data သုံးတဲ့လူတွေအတွက်ကို internet package ကိုပေါ့နော်နောက်ပိုင်း operator တွေက package တွေလုတ်လာတယ်ပေါ့အခုဆိုလို့ရှိရင် current ဒီ Telinor ရဲ့ promotion ဆိုလို့ရှိရင်အခုသူတို့ည7နာရီကနေမနက်9နာရီကို Telinor နဲ့ Telinor အချင်းချင်းပြောမယ်ဆိုရင်သူက10မိနစ်ကိုတစ်ချက် data သုံးတယ်ဆိုလို့ရှိရင်လည်း1 megabyte ကိုတစ်ချက်ပဲယူမယ်အဲ့လို promotion တွေလုပ်တယ် Oridu ဆိုလို့ရှိရင်လည်းတို့အခုဆိုလို့ရှိရင်ဒီ top back up ဖြစ်ရဒီမှာ2000ကိုဝယ်ရင်2000ကို bonus ပေးတယ် MPT ဆိုလည်းအခုလက်ရှိအချိန်မှာတို့ cancel merry ပေးတယ်ဒီ Toyota Corolla တွေပေးတယ်နောက်ပေါ်လို့ရှိရင်နောက်ဆုံးစုကတော့ဟို Land Cruiser ပေါ့နော်သူက every week ကိုတို့မဲဖောက်ပေးတယ်ငွေဖြည့်က3000ဖြည့်လိုက်တာ ਨੇ သူက lucky draw coupon ရတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တို့ကနေပြီးတော့ဟို TV ကနေပြီးတော့တစ်ခါမဲဖောက်ပြီးတော့ကန်တူးတူတွေကိုသူကစင်ညာပေးဆိုတော့လူတွေက operator အပြိုင်ဆိုင်ဖြစ်လာတဲ့ပုံမှာတို့ကဖုန်းတွေကိုတော်တော်လေးကိုတုံးလာကြတာပေါ့
အဲ့ဒီတယ်လီဖုန်းဆက်သွယ်ရေးနဲ့ဒီအင်တာနက်ပေးနေတဲ့ဒီလုပ်ငန်းကြီးသုံးခုချမ်းမှာရောဘယ်လုပ်ငန်းကပို့ပြီးတော့လိုင်းမိတယ်ဆက်သွယ်ရပို့လဲရဲဆိုတော့အတာချက်မျိုးရောဟိုနှိုင်းရှင်ပြီးတော့ပြောနိုင်ပါလိမ့်ရှင
်အဲအဲ့ဒါကတော့အရင်ကြီးတိတိတတ်တာကွာတယ်လို့တော့မရှိဘူးပေါ့နော်တချို့နေရာဒေသတွေပေါ်မှာမူတည်ပြီးတော့ဟိုနည်းနည်းပွားပွားကွာနိုင်တယ်ဥပမာချင်းပြည်နယ်တို့ဒီကျွန်တော်တို့ရခိုင်တို့ပါလို့ဆိုလို့ရှိရင်တော့တချို့ operator အစ်စ်တွေကတော့ MPT လောက်တော့ network ပြည့်ပြတ်မှုမရှိသေးဘူးလို့ကျွန်တော်ထင်တယ်အဲ့တော့အဲ့လိုနေရာမျိုးတွေမှာတော့ MPD ကတော့အားသာချက်တော့ရှိမှာပေါ့ဒါပေမဲ့တော်တော်များများနေရာမှာတော့အဲ့လောက်ကြီးမကွာတော့ဘူး
အခုဒီ line မိတယ်ပေါ့ခုနကတော့လည်းဟိုကိုဇေယျလင်းပြောသွားပါတယ် line မိတဲ့ဘက်မှာအခုဘလောက်တိုင်းတာတိကျေပြတ်နေပြီလဲဆက်သွယ်တဲ့ line နေမိနေတာပေါ့အရင်တော့ဆိုလို့ရှိရင်တော့ရန်ကုန်မန္တလေးအဲ့လိုမျိုးကြီးလောက်မှပဲတယ်လီဖုန်းဆက်နိုင်တယ် internet သုံးနိုင်တယ်ဆိုတော့အဆင်ပေါ့လေအခုအနေထားမှာဘလောက်လောက်ကျေပြတ်နေပါပြီလဲရှင့်
ခုအနေထားမှာဆိုလို့ရှိရင်တော့ကျွန်တော်အမြင်ကတနိုင်ငံလုံးရဲ့ area နဲ့ပြောမယ်ဆိုလို့ရှိရင်တော့အနည်းဆုံး80 90ရာခိုင်နှုန်းလောက်တော့ဒီ coverage ကတော့အားလုံးမိပါတယ်။ခုနကကျွန်တော်ပြောသလိုပေါ့နော်ဟို Oridu တို့ Telinor MPT တို့တချို့နယ်တွေမှာ MPT က line ပိုကောင်းတယ်တချို့နယ်တွေမှာလည်း Telinor က line ပိုကောင်းတယ်တချို့နယ်မှာကျတော့လည်း Oridu က line ပိုကောင်းတယ်ပေါ့။အဲ့တော့ဘယ်နယ်ရေမှာဆိုတော့ခုနကကျွန်တော်ပြောသလိုအတိအကျတော့ကျွန်တော်ပြောဖို့တော့နည်းနည်းခက်တယ်
။လက်ကင် mobile phone ကင်ကြသူတွေအထူးသဖြင့်ရန်ကုန်မြို့မှာဆိုရင်ဖုန်းကိုတစ်လုံးတည်းမဟုတ်ပဲနှလုံးသုံးလုံးကိုင်းနေကြတာကိုသတိထားမိကြမယ်ထင်ပါတယ်။အဲ့လိုကိုင်းနေကြတာကရောဘယ်လိုကြောင့်ပါလဲ
။ကျွန်တော်ကတော့လူတွေကဒီဖုန်းကိုင်းတာနှလုံးသုံးလုံးကိုင်းနေဆိုတာကဘယ်လိုပြောမလဲ MPD ပဲရှိတဲ့အချိန်မှာတော့ဒီဟို GSM မိတဲ့နေရာရှိတယ် CDMA မိတဲ့နေရာရှိတယ်ဒီ CAN URAN မိတဲ့နေရာတွေရှိတယ်ပေါ့နော်။တချို့ line ပေါ်မှာမူတည်ပြီးနေရာဒေသပေါ်မှာမူတည်ပြီး line မိတာတွေကကွာသွားတယ်။အခုနောက်ပိုင်းကျတော့ promotion ပေါ်မှာမူတည်ပြီးတော့သူတို့ပေးတဲ့ package ပေါ်မှာမူတည်ပြီးတော့လူတွေကသုံးလာကြတယ်ပေါ့နော်။အဲ့တော့အခုလေလူတွေကတော့ကျွန်တော်မြင်သလောက်တော့နှလုံးလောက်တော့အနည်းဆုံးကင်ကြတယ
်။ဖုန်းသုံးတာကဒီဆက်သွယ်ဖို့အဓိကမဟုတ်ဘဲနဲ့အင်တာနက်သုံးဖို့အတွက်ကအဓိကလို့မြင်ရတယ်လေ။ဆိုတော့တယ်လီဖုန်းဝယ်တဲ့လူတွေဘက်ကဘယ်လိုမျိုးသူတို့ဘက်ကရွေးချယ်တာမျိုးရောတတိထားမိပါလဲရှင
့်။အဲ့ဒါတော့လေဟိုကျွန်တော်တို့နှစ်ပိုင်းကခွဲပြောရမယ်ထင်တယ်။ဘာလို့ဆိုတော့ဟိုကျွန်တော်တို့ဒီမှာဒီဖုန်းရောင်းတဲ့အခါမှာကျွန်တော်တို့ကဒီ touch phone နေရှိတယ်။ feature phone ဆိုတော့ကျွန်တော် keypad ပေါ့နော်ခလုတ်ဖုန်းနေပေါ့။အဲ့တော့လူကြီးမှာတော့လူကြီးလူငယ်မရွေးဘူး touch phone တွေကိုသုံးကြတယ်သူတို့ရဲ့အဓိကရွေးချယ်ချက်ကဖုန်းနဲ့ပြောမယ်သူတို့ internet နဲ့သုံးမယ်ဒါပေမဲ့ကျွန်တော်တချို့နေဆုံးနေပြားတွေမှာကြတော့အခုချိန်ကြီး touch phone တော့မသုံးဘူးဒီရိုးရိုးဖုန်းပြောရုံတော့ဆိုပြီးတော့ feature phone တွေလည်းဟိုသုံးတဲ့လူတွေလည်းအများကြီးရှိပါတယ်ဘာလို့လဲဆိုတော့ဖုန်းကြောင်းအကကျွန်တော်တို့ touch phone နဲ့ feature phone နဲ့ဆိုချင်မှာလူကြီးတွေမှာတော့ကျွန်တော် touch phone တွေအများဆုံးကြောင်းရတယ်ဒါပေမဲ့နေဆုံးနေပြားတချို့နေရာတွေမှာဆိုရင်ကျွန်တော်တို့ keypad phone တွေကဒီနေ့ဒီချိန်ကြီးကြောင်းရတစ်ခုအနေနဲ့ရှိနေပါသေးတယ် feature phone တွေကအဓိကတော့ဖုန်းပြောဖို့ပဲတုံးကြတာပေါ့နော်ဟုတ်ကဲ့ပ
ါဈေးပိုင်းကရောတော်တော်လေးကွာလား
ဈေးပိုင်းကတော့ကွာလားဆိုတော့ဒီ touch phone နဲ့ feature phone တွေတော့ကွာတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ဒီ touch phone တစ်လုံးကအနည်းဆုံး3-4သားလောက်ပေးရမယ်ဆိုလို့ချင်းတချို့အခုချိန်မှာ keyboard phone တွေက1,000-1,000ခွဲပတ်ဝန်းကျင်လောက်နဲ့ဝယ်လို့ရနေတယ
်အခု2015မှာတော့ mobile phone ဒီဆက်သွယ်မှုကအင်မတန်တိုးတက်လာတယ်လို့ပြောတယ်အဲ့တော့2016နှစ်အတွက်ကောကိုဇေယျလေးအနေနဲ့ဘာတွေထပ်ပြီးတော့တိုးတက်လာမယ်လို့မျှော်လင့်တယ်လဲတိုးတက်ဖို့ရှိတဲ့အခြေအနေတွေကဘာလို့ပြောနိုင်ပါလဲရှင့်
လာမယ့်2016မှာဆိုရင်တော့ကျွန်တော်တို့ဖုန်းသုံးတဲ့ user တွေကတော့ပို့ပြီးတော့များလာဖို့ရှိတယ်။နောက်ပြီးတော့လို့ရှိရင် line นี่แหละโหด้าได้ปูပြီးတော့ကောင်းလာကိုကျွန်တော်မျှော်လင့်တယ်နောက်ဘောလို့ရှိရင်ဒီ internet ပေါ့เนาะဒီ internet speed တွေရောဘာတွေရောအများကြီးအခုထက်ပူပြီးတော့တိုးတက်လာဖို့တော့ကျွန်တော်မျှော်လင့်တယ်ဘာဖြစ်လို့လဲဆိုတော့ဒီ company ကြီး၃ခုကလည်းအခုဆိုလို့ရှိရင်တို့လိုအပ်တဲ့ infrastructure ပေါ့เนาะဒီ BDS တွေကိုတို့နေရာအနှံ့မှာနိုင်တဲ့လောက်တောက်လျှောက်ဒီ infrastructure ကြီးစပြီးတော့ site နေရယ်ပေါ့เนาะဒီ tower line နေ site နေဆိုတော့ဒါတွေပို့ပြီးတော့ internet ကပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်နောက်ပြောလို့ရှိရင်တော့အခုလိုတို့တွေအပြိုင်ဆိုင်လုပ်နေတဲ့အတွက်ကြောင့်အခုလူတို့ကိုချပေးနေတဲ့ promotion pack ဒီကအခုထက်ပို့ပြီးတော့ကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဆော့ဆော့ကိုစီယာလင်းပြောထားတဲ့အထက်မှာ internet speed တွေပို့ပြီးတော့မြန်လာစေချင်တယ်လို့ပြောတယ်ဆိုတော့အခုလက်ရှိအခြေအနေနဲ့နောက်ထပ်ထပ်ပြီးတော့ချင်းနှစ်တည်းထဲမှာတိုးတက်လာမယ်အတိုင်းဒါဘယ်လောက်ထိပို့ပြီးတော့ကောင်းလာနိုင်မယ်လို့ရောပြောနိုင်ပါလဲရှင
်ဟိုဥမာတက်လီကားရဲ့မှာဆိုလို့ရှိရင်ကျွန်တော်အခုလောလောဆယ်အချိန်မှာ internet သုံးဖို့မလွယ်ဘူးတက်လီကားရဲ့မှာဒီနောက်ပိုင်းဆိုလို့ရှိရင်တော့တို့ tower line တွေပို site လာမယ် internet တွေပို့ပြီးဘွာဖြစ်လာမယ်ဆိုရင်နောက်ဆုံးကျွန်တော်တို့တက်လီကားရဲ့မှာပဲဖြစ်ဖြစ်ဘယ်လိုနေရာမျိုးမှာပဲမဖြစ်ဖုန်းကဒီ device ကဒီ data ရောပေါ့နော်သုံးရလိုက်တဲ့အခြေအနေတော့ဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ
်။မေးချင်တာဒီလိုပါအခုလောလောဆယ် 3G ထင်တယ်မြန်မာပြည်မှာเนาะအဲ့တော့နောက်ထပ်တိုးတက်လာမယ်ဆိုရင်ဘယ်လောက်ထိတိုးတက်လာနိုင်တယ်လို့ရောခံမှန်းနိုင်ပါလဲ
။အခုလောလောဆယ်တော့ကျွန်တော်တို့ 3G ပေါ့နော်ဒီရှေ့နှစ်မှာ LTE ပေါ့နော်ဒါအနောက်နိုင်ငံတွေမှာတော့အခုဆို LTE သုံးတယ်ဆိုတော့ကျွန်တော် LTE ဖြစ်နေတော့ 4G လောက်တော့ကျွန်တော်ဖြစ်လာမယ်လို့အတူတူဆပါတယ
်။ဖြစ်လာနိုင်တဲ့အနေအထားမျိုးရောမြင်ရပါလားရှင
့်။မြင်ရပါတယ်ခင်ဗျာဟုတ်ကဲ့ပါ
mobile လက်ကင်ဖုန်းရောင်းဝယ်ဖြန့်ချိရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းက2015ခုနှစ်အတွင်း mobile ဆက်သွယ်ရေးတိုးတက်လာတဲ့အခြေအနေနဲ့2016ခုနှစ်ထဲမြန်မာနိုင်ငံလက်ကင်ဖုန်းဈေးကွက်မှာဖြစ်လာနိုင်တဲ့အခြေအနေတွေကိုခန့်မှန်းသုံးသပ်ခဲ့တာဖြစ်ပါတယ်ရှင
်။မဆူမြမုံစီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တက်တန့်ရောင်သတင်းလွှာဖြစ်တဲ့ကဘာတလွှာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တိုင်ဝိုင်းကသတင်းတူတူထွားထွားတွေကိုတင်ပြပေးပါမယ်။မအေးသနာကျော်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ခါတက်တက်ရောင်သတင်းလာမှာတော့ဂျပန်နိုင်ငံကရုပ်ရှင်ပွဲတော့ပြီးတော့ကျေတာယာစစ်ပွဲလို့ခေါ်တဲ့ Star Wars စစ်ပွဲရုပ်ရှင်ကားတဲ့ရုံတင်မှုအခြေအနေဒီလိုမျိုးကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါ
one can rock out like a superstar good evening ladies and gentlemen and thank you for being here
ဂျပန်နိုင်ငံမှာဒီတစ်ပတ်ထဲကျင်းပခဲ့တဲ့ရုပ်ရှင်ပွဲတော်ကနေကမ္ဘာတဝန်းရုပ်ရှင်ဇလန်တူထုတ်လုပ်သူတွေကိုပြိုင်ပွဲဝင်ခိုင်းပြီးတော့စုရတဲ့သူကိုအမေရိကန်ဒေါ်လာ1,000,000လောက်ထောက်ပံ့ချီးမြှင့်မယ်လို့ကြေညာလိုက်ပါတယ်ရုပ်ရှင်လောကရဲ့အနာဂတ်ကိုရုပ်ရှင်ဇလန်တူတွေကလွှမ်းမိုးသွားမယ်လို့ယုံကြည်တဲ့အကြောင်းရုပ်ရှင်ပွဲတော်ကိုစတင်ထူထောင်တဲ့တက်ဆူယာဘက်ရှူကပြပါရ
ေ長さじゃないっていうことですよね。自分
のとかディオシンプロが1999年まさびょティタウンなဖြစ်ပါတယ်。ヨシンအဓိကအရေးကြီးဆုံးကတူတူနဲ့ဘလောက်ထိရအောင်ထုတ်လုပ်နိုင်မလဲဆိုတဲ့ပုံမှာမူတည်တယ်လို့ဂျပန်ဟိုက်ကုကဗျာရီရဲ့အနှစ်သာရနဲ့နှိုင်းယှဉ်ပြီးတော့ပြောသွားခဲ့ပါတယ်。လက်ကင်ဖုန်းတွေတုံးပြီးတော့ヨシンတွေကြည့်တဲ့ခေတ်ကြောင်းヨシンဇလန်ပုံစံတွေလည်းပြောင်းလဲလာပြီးတော့ဇလန်တူရီဟာရုပ်ရှင်လောကရဲ့အနာဂတ်ကိုလွှမ်းမိုးလာလိမ့်မယ်လို့စူရသူတွေကငွေကြေးချင်းမြင့်တဲ့ဂျပန်ဖျော်ဖြေရေး FX Digital ကုမ္ပဏီရဲ့အလုပ်အမှုဆောင်ဒါရိုက်တာ Rico Muramoto ကပြောပါတယ
်။ Smart Home တဲ့ဆိုမိတွေကိုညီလာ
ကဘာတလွန်းကထုတ်လုပ်သူတွေအနေနဲ့အစိတ်လုံရှားစရာကြောက်စရာရုပ်ရှင်ဇလန်တူတမျိုးမျိုးကိုစလုံးရင်900ထက်မပိုဘဲနဲ့ဂျပန်ဘာသာနဲ့ပဲဖြစ်ဖြစ်အင်္ဂလိပ်ဘာသာနဲ့ပဲဖြစ်ဖြစ် February လကမတိုင်ခင်ပေးပို့ရမှာဖြစ်ပါတယ်။အနာရရဲ့ရုပ်ရှင်ကို2019ခုနှစ်ရုပ်ရှင်ပွဲတော်မှာပြသမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုတဝန်းကအဆိုအကဝါသနာရှင်တွေကိုဖိတ်ကြားပြီးတော့ရှင်ပြိုင်ကပြဖျော်ဖြေပွဲတွေကျင်းပသလိုနာမည်ကြီးဆိုတော့တချို့ကငွေထုတ်ပေးခဲ့တဲ့ American Idol ဖျော်ဖြေရေးအစီအစဉ်ရဲ့15ချိန်မြောက်ဖျော်ဖြေရေးရာသီနောက်ဆက်ပွဲကျင်းပမယ့်အချိန်ရောက်လာပါပြီ။ဇန်နဝါရီလ6ရက်နေ့မှာ Fox ရုပ်မြင်သံကြားကနေပြီးတော့လေးနိုင်ကြာဖျော်ဖြေပွဲတွေကျင်းပပြီးတော့နှစ်ရက်ဆက်တိုက်အထူးအစီအစဉ်နဲ့ပရိသတ်ကိုနှုတ်ဆက်မှာဖြစ်ပါတယ်။နှုတ်ဆက်ပွဲတွေကိုအစီအစဉ် move ဖြစ်တဲ့ Ryan Seacrest ကစောင်ရွက်ပြီးတော့အမတ်ပေးတိုင်တွေဖြစ်တဲ့ Jennifer Lopez, Country ဆိုတော်တွေဖြစ်တဲ့ Keith Urban နဲ့ Harry Connido ကစောင်ရွက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာ American Idol အစီအစဉ်မှာပါဝင်ခဲ့သူအားလုံးကိုဂုဏ်ပြုတဲ့နှုတ်ဆက်ပွဲအစီအစဉ်လို့လည်းကြေညာထားပါတယ်။
Ever find yourself lost in the dark? I've got the sweetest hangover. I will always have a special
ကျေတရစပွဲလို့ခေါ်တဲ့ Star War စပွဲရုပ်ရှင်အသစ်ဟာဆိုရင်ဒီသတင်းပတ်ကုန်ပိုင်းရုံစတင်နေခြင်းမှာပဲဝင်ငွေဆန်ချိန်ချိုးသွားခဲ့ပါတယ် The Force Awakens ရုပ်ရှင်ကို American ပြည်အောင်စုနဲ့ Canada နိုင်ငံတွေမှာပြခဲ့တဲ့ကြာသပတေးနေ့ကပြသရမှာတော့လက်မှတ်ဒေါ်လာတန်ပေါင်း238တန်ပိုးရောင်းချခဲ့ရတယ်လို့စရုပ်ထမြောက် Jurassic Park စကားရောင်းရငွေကိုကျော်သွားတာဖြစ်ပါတယ်အဲဒီကဟာဒီနေ့အစောပိုင်းမှာမြောက်အမေရိကတိုက်တွင်မှာဒေါ်လာတန်ပေါင်း280တန်ရရှိခဲ့တာဖြစ်ပါတယ်
။ Ladies and gentlemen, well, this is the ultimate Star Wars.
No fue descoronada. Hablamos con ella en Las Vegas cuando se disponía a viajar a Miami.
ပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့တင်းငရီနေကမဲဆက်ချာဝလာရွေးဝဲမှာဆုရောက်သူမှာပြီးတော့ကြီးညာခံရတဲ့ဒုတိယဆုရှင်ကိုလံဘီယာအလှမယ်အရီယာနာဂူဒရက်ကဖြစ်ခဲ့သမျှကိစ္စတွေဟာအကြောင်းရှိလို့သာဖြစ်ရတာဖြစ်တယ်လို့ကိုလံဘီယာအာဆီယံသတင်းဌာနကပြောပါတယ
်။ Este Miss Universo y bueno, también fue una Miss Universo para Colombia. Es un orgullo colombiano.
သူနေနဲ့မဲဆက်ချာဝလာပြိုင်ပွဲမှာတည်တည်ငြိမ်ငြိမ်နဲ့အကောင်းဆုံးပါဝင်ရှင်ပြိုင်နိုင်ခဲ့တဲ့အတွက် One Meow Media သူဟာဘလို့ပဲဖြစ်ဖြစ်ကိုလံဘီယာရဲ့အလှမယ်ဖြစ်တဲ့အကြောင်းပြိုင်ပွဲကျင်းပတဲ့ Las Vegas မြို့ကမထွက်ခွာခင်မှာပြောသွားပါတယ်။ American ပြည်အောင်စု Las Vegas မြို့မှာတင်းငွေတွေကကျင်းပခဲ့တဲ့မဲဆက်ချာဝလာပြိုင်ပွဲမှာဆုရသူရဲ့နာမည်ကိုအခမ်းအနားမူ Steve Harvey ကမှာရင်းကြေညာမိခဲ့တာကြောင့်ပြိုင်ပွဲဝင်တဲ့သူတွေကြောင့်မှတော်တော်ကိုဇဝေဇဝဖြစ်သွားခဲ့ရတာပါ။ကိုလံဘီယာအလှမယ်ကိုမဲဆက်ချာဝလာတရဖူမှာရင်းအနှင်းပြီးတော့မှအမှန်တကယ်ဆုရသူကဖိလစ်ပိုင်အလှမယ်ဖြစ်တဲ့အကြောင်းပြန်ပြောပြင်ဆင်ကြေညာခဲ့ရတာဖြစ်ပါတယ်
။ Hey y'all it's Fred. I got to tell you something.
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht.
တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာပါကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပြီးဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0932312555ကိုခေါ်ဆိုနိုင်ပါတယ်အခုတော့သူယုံတီယာစီစဉ်လက်ရောက်ပါပြီမမှုဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ကျိုးစားခြင်းနဲ့ဒီအခွင့်အရေးကိုဖန်တီးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်ယုံကြည်တာကကောင်းဆောင်ကောင်းတယောက်ဖြစ်ဖို့အရင်အရေးကြီးတယ်။ကိုဖြစ်ခြင်းနဲ့စိတ်ဓာတ်ပေါ့နော်ကိုဖြစ်ခြင်းတော့ကောင်းဆောင်စုတယောက်ကဒီလိုမျိုးအဆုံးအဖြတ်အမှားတစ်ခုကလူအများကြီးကိုတည့်ရောက်နိုင်တယ်ဆိုတော့ကျွန်တော်တို့ဒီကဒီကြုံတွေ့ခံစားခဲ့ကြရတယ်။အဲ့တော့ကောင်းဆောင်ကောင်းဖြစ်ဖို့လိုတယ်ကောင်းဆောင်ကောင်းဖြစ်တဲ့နေရာမှာကျွန်တော်တို့ဘလို့မျိုးလောက်ရမလဲဆိုရင်ကျွန်တော်ယုံကြည်တာကတော့ကျိုးစားဖို့လိုတယ်ဘဝတစ်ခါတည်းလေးကျွန်တော်တို့ဖြစ်စေခြင်းလို့ရှိစေခြင်းလို့ဖြစ်တတ်ကြတာမျိုးကျွန်တော်တို့တချို့တည်းလေးဆင်းရဲတဲ့မိသားစုကလာတာရှိမယ်နည်းနည်းပညာတတ်တဲ့မိသားစုကလာတာရှိမယ်ဒါမှမဟုတ်ဘာမှမရှိတဲ့မိသားစုကလာကောင်းလာတာရှိဒါပေမဲ့ဒီကကျိုးစားခြင်းစိတ်ဓာတ်တစ်ခုရှိတယ်ဆိုရင်ကျွန်တော်ကတော့ဒီအောင်မြင်မှုကိုတက်လန်းတဲ့နေရာမှာအစားလို့ကျွန်တော်ကတော့ယုံကြည်တယ်အဖြစ်လည်းလဲဆိုတော့ဒီအခွန်လန်းနေဖန်တီးတဲ့နေရာမှာကျိုးစားမှုအဓိကပရမကျိုးသားရမယ်နောက်ပြီးရိုးသားရမယ်ကျွန်တော်ရဲ့ယုံကြည်တာကတော့လူတဦးတယောက်ရဲ့ချမ်းသာတာဆိုတာတော့ဒါဒီပတ်စံရှိတာမရှိတာနဲ့ကျွန်တော်ကတိုင်းတာတယ်လို့ကျွန်တော်ကတော့ဘာလို့မချင်ဘူးဒီလူတယောက်ရဲ့ချမ်းသာမှုဟာကျိုးသားမှုရိုးသားမှုတွေးခေါ်မှုဇာယိတအဲ့ဒီခါရီနဲ့ပဲရေးရှင်တိုင်းတာတယ်လို့ကျွန်တော်ကတော့တင်တယ်အခုလည်းတော့ကျိုးသားမှုအဓိကထားမှတာလည်းအောင်မြင်မယ်ကျိုးသားဆိုဥမာဆိုပါစို့ကောင်းဆောင်တယောက်ဖြစ်ဖို့ဆိုလို့ရှိရင်ကောင်းဆောင်တယောက်မှာရှိတဲ့ရှိအပ်တဲ့အရေးချင်းတွေဘလို့လောက်ရမလဲအဲ့လိုမျိုးတွေကိုကြိုးစားရမယ်တစ်ဆင့်နဲ့တစ်ဆင့်ပုံတော့အမြဲတမ်းပုံမှန်ကြိုးစားနေဖို့လိုအပ်တယ်နောက်ပြီးဘာလို့လဲဆိုလို့ရှိရင်ဘလို့အချင်းမျိုးမှာပဲရှိရှိဒီအောင်မြင်မှုဆိုတာကိုယ့်ရဲ့လက်ကမ်းမှာလို့ကျွန်တော်ကတော့ထင်တယ်အောင်မြင်မှုကလက်ကမ်းမှာဆိုတာကအမြဲတမ်းကြိုးစားမှုနဲ့ရှင်သွင်းနေတာအမြဲတမ်းကြိုးစားနေမှာအမြဲတမ်းတီးထွင်ကြံစားပေါ့လေကိုဘာလုပ်ရင်ကောင်းမလဲကိုဒီအလုပ်ဒီအလုပ်တစ်ခုအောင်မြင်နေလဲဆိုရင်ဘယ်လိုလုပ်ရင်ရနိုင်လဲဆိုတာပုံမှာပဲဟိုစိတ်ကထားပြီးတော့လုပ်ရမယ်လို့ထင်တယ်အခက်အခဲဆိုတာကဘဝတိုင်းမှာရှိမယ်နေရာတိုင်းမှာရှိမယ်ပေါ့နော်အဲ့လိုအခက်အခဲကိုဘယ်လိုမျိုး ကျုံတွေ့ဖြတ်ကျော်ပေါ်ရမလဲဆိုတဲ့ဒီပုံမှန်မှုတွေပေါ့ဗျာဥမာဆိုပါလို့သူကဟိုအကြောင်းကိုခက်ကောက်ခက်ခက်တဲ့ရတာရှိမယ်အလုပ်တစ်ခုကိုခက်ကောက်ခက်ခက်လုပ်ရတာရှိမယ်ဒါပေမဲ့ဒီကရင်ကျိုးစားပြီးတော့ပုံမှန်တက်လှမ်းသွားနေရဆိုလို့ရှိရင်ကျွန်တော်ကတနည်းအောင်မြင်နိုင်တယ်လို့ထင်တယ်။ဒါဖြစ်လို့လဲဆိုတော့ဥမာကျွန်တော်ကိုယ်တိုင်ဆိုလို့ရှိရင်အခုအချိန်မှာဆိုလို့ရှိရင်အမေရိကန်နိုင်ငံမှာပညာလာရောက်တင်ယူနေတာပုံတော့ကျွန်တော်လွန်ခဲ့တဲ့15နဲ့16နှစ်လောက်တုန်းငါဆိုလို့ရှိရင်ဒီလိုမျိုးငါတင်နိုင်မှုအခွင့်အရေးကိုအိမ်မက်မက်ဖို့တောင်းကျွန်တော်ကမစဉ်းစားဘူး။လွန်ခဲ့တဲ့လွန်ခဲ့တဲ့16နဲ့18နှစ်လောက်ကဆိုလို့ရှိရင်ကျွန်တော်ကဒီမြန်မာနိုင်ငံစကိုင်းတိုင်းဒီစင်တဲ့ကြည့်ရမှာပေါ့နော်အဲ့မှာကျွန်တော်ကတောင်သူလုံနေတဲ့လက်သမားတယောက်ပေါ့ကျွန်တော်ကအဲ့တော့ကျောင်းသားတယောက်တောင်မဟုတ်ဒီမန္တလေးပေါင်လို့ပုံနဲ့ကြည့်ပညာရေးကျောင်းဝင်နေပြီးတော့ဆယ်တန်းအောင်ပြီးတော့ကျွန်တော်ကတစ်ဆင့်ဒီအမေရိကန်နိုင်ငံကိုပညာလာရောက်တင်ယူနိုင်တာဘဝမှာဖြစ်ပြတာနဲ့တခါတလေကကိုကွန်ထရိုးလုပ်နိုင်တာရှိကောင်းရှိမယ်ဥမာဆိုပါတော့ကိုမိဘကအဆင်မပြေတာစီးပွားရေးအဆင်မပြေတာဒါတွေကကိုထင်းချင်းချုံနိုင်တဲ့အပိုင်းတွေမှာမဟုတ်တာအဲ့လိုမျိုးမဟုတ်ဘူးဆိုလို့ချင်းကိုလုံနိုင်တဲ့နေရာကနေကျွန်တော်ကတော့စားပြီးတော့လုံနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမျိုးယုံကြည်တာပေါ့နော်ကိုရဲ့ကြိုးစားမှုယုံကြည်မှုပေးတယ်ဆိုလို့ရှိရင်နေရာတစ်ခုကိုရောက်နိုင်တယ်ဆိုတဲ့စိတ်ကိုထားပြီးတော့ကြိုးစားမယ်ဆိုလို့ရှိရင်အောင်မြင်နိုင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံတရားအစီအစဉ်ကိုနားဆင်ခဲ့ရတာပါသောရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းတိုမီတာ32နဲ့58တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်
ရမန်ဒီကအစိုးရရုံးဝင်ထဲမှာနိုင်ငံတော်အလံကိုလှန့်ထူနိုင်လိုက်ပြီလို့အီရတ်စစ်ဖက်အရာရှိတွေကပြောပါရယ်အမ်ဘာဒေတာမျိုးတော်ကို IS စစ်သေးကြွားတွေကလွန်ခဲ့တဲ့9လတုန်းကထိန်းချုပ်ခဲ့တာပါဒါပေမဲ့လည်းဒီအချက်လက်နဲ့ပတ်သက်လို့ကွဲလွဲမှုတွေရှိနေပြီးပုံမှုချုပ်ယာယာရာဆောကရမန်ဒီမျိုးကိုလုံးဝထိန်းချုပ်နိုင်လိုက်ပြီလို့ပြောသလိုအမ်ဘာဒေတာစစ်စေးမှုဗိုလ်ချုပ်အစ်စမေးလ်အယ်မာလာဝီကမျိုးရဲ့တချို့အစိတ်ပိုင်းတွေကို IS တွေကဆက်လက်ထိန်းချုပ်ထားဆဲပဲလို့ပြောပါရယ်အာဖဂန်နစ္စတန်နိုင်ငံကဘူးလေဆိပ်နားကလမ်းပေါ်မှာအထေကံဘုံးခွဲတိုက်ခိုက်မှုကြောင့်အရက်သားတအူးတည်းမနည်းသေဆုံးပြီး73ဦးဒဏ်ရာရသွားပြီးနောက်ဒီအနီးနားကအဆောက်အဦတွေလည်းပျက်စီးသွားပါတယ်ဒီကနေ့ဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဒီတာလီဘန်တွေကတော့ပြောဆိုထားပါတယ် Homes မြို့ကဒီကနေ့ဘုံးခွဲတိုက်ခိုက်မှုအတွင်းလူ19ဦးတည်းမနည်းသေဆုံးခဲ့ပါတယ်ပထမချိန်ဘုံးခွဲမှုကြောင့်အပျက်စီးတွေကိုဒေသခံလူတွေကဝမ်းကြည့်နေချိန်မှာအထေကံဘုံးခွဲသမားဟာသူ့ကိုယ်မှာပတ်ထားတဲ့ဘုံးကိုထပ်မံဖောက်ခွဲလိုက်တာပါမျိုးလင်မှာရှိတဲ့အဲဇရာအရက်ကဒီပေါက်ကွဲမှုအတွင်းလူဘလောက်သေဆုံးတယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးစီးရီးယားနိုင်ငံပိုင်သတင်းဌာနကတော့လူ19ဦးသေဆုံးတယ်လို့ပြောဆိုပြီးတော့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကတော့32ဦးသေဆုံးတယ်လို့ပြောဆိုထားပါတယ်ဒီတိုက်ခိုက်မှုအတွင်းလူတော်များများဒဏ်ရာရသွားပါတယ်နောင်တက်လာမယ့်အစိုးရအတွက်မျိုးရော်ကဒီသဘုံတွေကြီးစိုးထားတဲ့နေရာတချို့ကိုထိန်းချုပ်ဖို့ကြိုးစားနေတဲ့နှစ်ဖက်ရင်ဆိုင်တိုက်ခိုက်သူတွေကြားအပြစ်ခတ်ရဲစဲဖို့ဒီလအစောပိုင်းမှာသဘောတူညီမှုရခဲ့ပြီးတဲ့နောက်ဒါဟာ Homes မှာဒုတိယအကြိမ်ဘုံးပေါက်ကွဲတာဖြစ်ပါတယ်ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုတတ်ဖြတ်တယ်ဆိုပြီးတော့ဒီမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းတရားရုံးကတည်တံချမှတ်လိုက်တာနဲ့ပတ်သက်လို့ဒီတရားရုံးရဲ့အဆုံးဖြတ်ကိုလေးစားသင့်တယ်လို့ထိုင်းတရားရေးစနစ်ဟာလူတွေရဲ့ဖိအားပေးမှုပေါ်လိုက်ပြီးတော့ပြောင်းလဲမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ် Project Chan Ho-cha ကပြောဆိုလိုက်ပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းဝန်ကြီးချုပ်ကအခုလိုပြောသွားတာပါအယူခံဝင်ခွင့်ဆိုတာကဘာတဝန်းလုံးမှရှိတယ်လို့ထိုင်းနိုင်ငံမှာလည်းရှိတဲ့အပြင်လူတွေကဖိအားပေးတာကြောင့်လှုပ်ပေးဖို့လိုမလားဆိုပြီးတော့လည်းဒီဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းမကြေမနက်ပြောဆိုသွားပါတယ်ခင်ဗျာ
တည်ရင်ချင်းချုပ်ကိုကိုအောင်တင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီး engineer ကတော့ Cedric Franklin ဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 24.95 51နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.